Welcome to the Voice of America in Burmese.
သမရဘိုင်ဒန်နဲ့ဗီဒိန်ဝန်ကြီးချုပ်ယူကရိန်းအစ္စရေးကိစ္စတွေကိုဆွေးနွေးကြပါ
တယ်ခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်စက်တင်ဘာ14ရက်စနေနေ့ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါတယ် VOA ရဲ့ website Facebook YouTube စာမျက်နှာတွေမှာပါတပြိုင်တည်းတည်းကြည့်ရှုနိုင်ပါတယ်ခင်ဗျာမနေ့6ရက်နေ့ခုနိုင်တီတင်ဆက်မဲ့အခု VOA မနေ့ခင်းအစီအစဉ်ရဲ့အစီအစဉ်မှုဖြစ်ကျွန်တော်ငင်းကြီးကတာဝန်ယူသွားမှာပါဗျာ
သမရဘိုင်ဒန်နဲ့ဗီဒိန်ဝန်ကြီးချုပ်ယူကရိန်းအစ္စရေးကိစ္စတွေကိုဆွေးနွေးကြပါတယ်။ကံတရုတ်နားလည်မှုမလွဲမှားရအောင်နှစ်နိုင်ငံကာကွယ်ရေးအရာရှိကြီးတွေအဆင့်ပြန်လည်ဆက်သွယ်နေကြပါလိမ့်။ဂျာမန်စစ်သည်မော်တောင်တရုတ်ပင်လယ်ပြင်ကိုဖြတ်သန်းတာဘာသဘောပါလဲ
။အဲ့လိုနောက်ဆုံးရသတင်းတွေအပြီးမှာတော့မြန်မာပြည်ကရေဘေးအခြေအနေနောက်ဆုံးရသတင်းပေးပို့ချက်တွေတခါသဘာဝပေးဂျုံနေချိန်မှာပဲရှမ်းမြောက်ကချင်နဲ့ကရင်ပြည်နယ်ကစစ်ရေးအခြေအနေမြင့်တက်နေတဲ့သတင်းတွေကိုကြည့်ရှုနားဆင်ရမှာဖြစ်တယ်လို့အမေရိကန်ရွေးကောက်ပွဲဆောင်းပါးနဲ့နောက်ပတ်စင်ကဏ္ဍဖြင့်မြို့သမီးကဏ္ဍသုတ္တဆုံးနဲ့အမေရိကန်တခွင်သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့ဒီကနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါအောင်ခင်ဗျာ
။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာမကြာသေးခင်ကမှအစ်စ်တက်လာတဲ့ဗြိတိန်ဝန်ကြီးချုပ်Keir Starmer နဲ့တောက်ကြံတဲ့ကအိမ်သမရအိမ်ပြီမှာတွေ့ဆုံပါတယ်။ဒီတွေ့ဆုံမှုကဆယ်စုနှစ်ပေါင်းများစွာကြာလာပြီဖြစ်တဲ့နှစ်နိုင်ငံကြားအထူးဆက်ဆံရေးကိုအလေးထားကြောင်းပြသဖို့ဖြစ်တယ်လို့ယူကရိန်းနဲ့အစ္စရေးအတွက်အထောက်အကူပေးရေးကိစ္စရပ်တွေဆွေးနွေးကြမှာလည်းဖြစ်ပါတယ်။ American နဲ့ Britain တို့ကယူကရိန်းကိုသူတို့ပေးရတဲ့တာဝန်ပြည့်လက်နက်တွေနဲ့ရုရှားပိုင်နယ်ထဲပစ်ခတ်ခွင့်ပေးဖို့စဉ်းစားလာချိန်မှာအခုလိုတွေ့ဆုံကြတာဖြစ်ပါတယ်။ American နိုင်ငံကြီးဝန်ကြီး Anthony Blinken နဲ့ Britain နိုင်ငံကြီးဝန်ကြီး David Lammy တို့ဟာဒီသတင်းပတ်အစောပိုင်းကယူကရိန်းမြို့တော် Kiev ကိုတောရောက်ခဲ့တာဖြစ်ပြီးအဲဒီမှာယူကရိန်းသမ္မတ Volodymyr Zelensky ကအမေရိကန်လုံဆေးမဟာဗျူဟာကျမစ်ဆိုင်းဒုံးနဲ့ Britain လုံ Storm Shadow မစ်ဆိုင်းဒုံးတွေအပါအဝင် Russia ပြစ်မှတ်တွေကိုပစ်ခတ်မဲ့လက်နက်တွေကိုပြသခဲ့တာဖြစ်ပါတယ်။ဒီလက်နက်တွေကယူကရိန်းအတွက်အလွန်အရေးကြီးနေတာဖြစ်ပြီးဒါတွေနဲ့ Russia ပိုင်နယ်ထဲပစ်ခတ်ခွင့်ပေးဖို့မဟာမိတ်တွေရဲ့ခိုင်မာတဲ့ဆုံးဖြတ်ချက်ကိုစောင့်နေတယ်လို့ Zelensky ကဗိုလ်တပုနဲ့သတင်းတောက်တွေကိုပြောပါတယ်။ Winnie Blinken ကလည်းရုရှားဘက်ကရှေးမဟာဗျူဟာပြောင်းလဲလာတာနဲ့အညီအမေရိကန်ရဲ့ယူကရိန်းအတွက်ပံ့ပိုးမှုကိုလိုအပ်တယ်လို့ချိန်ညှိပြီးအပြောင်းလဲတွေလုပ်မှာဖြစ်ကြောင်း Kiev မှာရှိနေစဉ်ပြောပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကတော့ယူကရိန်းကတာဝန်ပြည့်လက်နက်တွေနဲ့ပြစ်ခတ်လာနေတာတခုတည်းနဲ့ဒီရုရှားယူကရိန်းစစ်ပွဲကိုအဆုံးဖြတ်ပေးနိုင်မယ်လို့သူမယုံကြည်ကြောင်းပြောပါတယ်။ဂါဇာအရေးနဲ့ပါလက်စတိုင်းနိုင်ငံထူထောင်ပေးရေးအတွက်စပိန်အစိုးရကတောက်ကြနေမှာဥရောပနဲ့မွတ်စလင်နိုင်ငံတွေကကိုယ်စားလှယ်တွေနဲ့မက်ဒရစ်မှာအစည်းအဝေးကျင်းပနေချိန်မှာပဲဂျော်ဒန်နောက်ဖက်ကန်ဒေသကတူဘတ်မြို့မှာတော့ဗော်ဒဗူးနဲ့အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်တည်ဆွန်းရသူ9ဦးရဲ့ဇာပနာကိုကျင်းပခဲ့ကြပါတယ်။ရန်နဲ့ချီတဲ့ဇာပနာတက်ရောက်သူတွေတဲကတချို့ဟာဟာမတ်စ်အလံတွေကိုခြင်ထားကြတာဖြစ်ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးအစ္စရေးစစ်တပ်ကဗော်ဒဗူးနဲ့ထုတ်ပြန်ချက်ထဲမှာတော့အကြမ်းဖက်အဖွဲ့အမေရိကန်တွေကိုလေကြောင်းကနေတိုက်ခိုက်ခဲ့ကြောင်းနဲ့ဒီဖက်မှာ9ရောက်ပေါဝင်ပြီးဖောက်ခွဲပစ္စည်းတွေခြင်ထားတဲ့သူတို့ဟာအစ္စရေးတပ်တွေကိုအန်တရာယ်ပြုမဲ့အနေအထားတွေ့ရတယ်လို့ဖော်ပြပါတယ်။အနောက်ဖက်ကမ်းမရှိတဲ့ပါလက်စတိုင်းကျန်းမာရေးဝန်ကြီးဌာနကဒီတေဆုံးသူအရေးတက်ကိုအတည်ပြုပေးမဲ့တေဆုံးသူတွေဟာစစ်သွေးကြွတွေလားအရက်သားလားဆိုတာတော့မပြောပါဘူး။အစ္စရေးတပ်တွေကအနောက်ဖက်ကမ်းဒေသမြောက်ပိုင်းမှာလွန်ခဲ့တဲ့သတင်းနှစ်ပတ်ခရဲကစစ်စင်ရေးတွေဇက်တိုက်လုပ်နေတာပါ။အီရန်ထောက်ပံ့ပေးနေတဲ့ဟမတ်ရဲ့အများပြားရှိနေတဲ့ Jenin Tubas နဲ့ Turkan မြို့သုံးမြို့မှာဝင်ရောက်ပြီးစစ်နှင်မှုတွေလုပ်နေတာလည်းဖြစ်ပါတယ်။ကုလသမဂ္ဂ UN OCHA ကတောက်ကြံနေထုတ်ပြန်တဲ့အစိုးရခံစားမှာတော့ဂါဇာကမ်းမြောင်ဒေသတလွန်အစ္စရေးကမြေပြင်ကရောက်ဝေဟင်ကပါဆက်လက်တိုက်ခိုက်နေတာကြောင့်အရသာတည်ဆုံမှုတွေရှိနေတယ်လို့ပြောပါတယ်။ Germany ရေတပ်သင်္ဘောနှစ်ဆင်းဟာတောင်တရုတ်ပင်လယ်ပြင်ကိုဖြတ်ပြီးတောင်ကိုရီးယားကနေဖိလစ်ပိုင်ကိုဥတီမောင်းနှင်လာတာဒီပင်လယ်ပြင်ဒေသတွင်တရုတ်ရဲ့ချင်းချောက်မှုကိုဂျာမနီဘာရင်ဆိုင်ဖြည့်ရှင်းလို့တဲ့ဆန္ဒရှိတာတွေ့ရပြီးဒီကိစ္စဟာဥရောပအထိကျေပြန့်လာနိုင်တာကိုပြနေတယ်လို့အကဲခတ်တွေကသုံးသပ်နေကြပါတယ်။ဂျာမနီတင်ဘောနှစ်ဆင်းဟာအင်ကန်နီကတောင်ကိုရီးယားအင်ချွန်စိုက်ကမ်းမြို့ကနေဖိလစ်ပိုင်ကမနီလာမြို့ကိုထွက်ခွာသွားကြောင်းတောင်ကိုရီးယားရေတပ်ကပြောပါတယ်။ဒီတင်ဘောတွေဟာမနီလာမှာမနီလာနားကဲထိုင်ဝမ်ရေလက်ကြားကိုဖျက်မယ်လို့ခံမရကြောင်း Reuters သတင်းကဖော်ပြပါတယ်။ဂျာမနီကာကွယ်ရေးဌာနပြောခွင့်ရကတော့ဒေသင်းမော်ရီဟာစက်တင်ဘာ16ရက်မှာမနီလာမှာစိုက်ကံမှာဖြစ်ကြောင်း VOA ကိုတောက်ကြံနေမှာအတည်ပြုပါတယ်။ဒါဟာ ကုလသမဂ္ဂရဲ့ရေးချောင်းဆိုင်ရာလိုက်နိုင်ရမယ်ဥပဒေနဲ့အညီသွားလာတာဖြစ်သလိုလုံခြုံရေးချောင်းတင်မောရီရဲ့လှုပ်ရှားမှုနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်ကိုတော့ကြိုတင်ကြေညာဒါမျိုးလုပ်မှာမဟုတ်ဘူးလို့လည်းပြောပါတယ်။ပင်လယ်ရေးချောင်းလက်လက်စွာသွားလာမှုတွေအကာအကွယ်ပေးတဲ့အနေနဲ့2021 August လကနေ22 February လအထိတောင်တိုပင်လယ်ပြင်ဒေသမှာဂျာမနီဖြတ်သိမ်းမှုကြီးဘေယန်ကို target တင်ကစပြီးအခုဂျာမနီစစ်သည်မော်ရီဒီဒီအတအတွင်းပထမဆုံးအကြိမ်ဖြစ်ပြန်လည်ဖြတ်သန်းတာလည်းဖြစ်ပါတယ
်။ VOA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Juru ဓမ္မမဟုတ် Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါပြင် view မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လည်ပြီးနေပါတယ်ခင
်ဗျ view American တန်ကစနေမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရာဂီမုန်တိုင်းတိုက်ခတ်မှုကြောင့်တရုတ် Vietnam Philippines နဲ့ Thai တွေမှာတေဆုံးပျက်စီးမှုအများပြားရှိနေခြင်းပါပဲမြန်မာနိုင်ငံမှာတော့ဒီမုန်တိုင်းရဲ့တက်ရောက်မှုကြောင့်ပဲခူးတိုင်းမန္တလေးတိုင်းကရင်ပြည်နယ်ရှမ်းပြည်နယ်ကယားပြည်နယ်တွေမှာရေဘေးတံကိုအကြီးအကျယ်ခံစားနေကြပါတယ်ပြည်내နဲ့တိုင်းခုနှစ်ခုမှာရေကြီးနေပြီးတေဆုံးသူ33ယောက်ထက်မနည်းရှိနေသလိုပြောင်းရွှေ့နေရာချပေးရတဲ့အင်ဂျီ4000ကျော်ရှိပြီးရေဘေးကယ်ဆယ်ရေးစခန်း200နီးပါးမှာနေရာချထားပေးတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ပျောက်ဆုံးနေသူအများပြားရှိနေပြီးတေဆုံးသူအရေအတွက်ကလည်းတိုးလာနေပါတယ်။ဒေသအသီးသီးမှာရှိတဲ့လူမှုကူညီအဖွဲ့တွေကကောက်ယူထားတဲ့အချက်အလက်တွေအရတနင်္ဂနွေနေ့လုံးမှာတေဆုံးသူ400ကျော်ရှိနေပြီးအကူအညီလိုအပ်နေသူကသိန်းခန့်ရှိနေတယ်လို့ပြောပါတယ်။စစ်တောင်းမြေတက်လာတဲ့အရှင်ကြောင့်ဘကိုးတိုင်းတောင်ငူမြို့နယ်တွင်ရေဘေးတင်နေပြီးဒေသခံရာနဲ့ချီဘေးလွတ်ရာမှာခိုလုံနေရပါတယ်။အခုဒီချိန်ရေကြီးမှုကနှစ်ပေါင်းများစွာအတွင်းအေရီယာဒေသအကျယ်ပြန့်စုံဆွဆွဝါဝရေကြီးမှုပါ။တည်ဆုံးသူရာနဲ့ချီရှိနိုင်တယ်လို့ကယ်ဆယ်ကူညီရေးတွေကခန့်မှန်းနေပါတယ်။ရာဂီမုန်တိုင်းကြောင့်ဗီယက်နမ်မှာတည်ဆုံးသူ250လောက်ရှိတယ်လို့ထိုင်းမှာအနည်းဆုံး10ဦးရှိနေပါတယ်။တောင်ဘေဂျင်းမှာကျင်းပတဲ့ကာကွယ်ရေးဆိုင်ရာအစည်းအဝေးကို American Pentagon စစ်ဌာနချုပ်အကြီးအကဲအရာရှိကြီးတူတက်ရောက်ခဲ့ပြီးရက်ပိုင်းအတွင်းမှာပဲလာမယ့်သတင်းပတ်ထဲဟဝိုင်မှာကျင်းပမယ့်ကာကွယ်ဝင်ကြီးများအစည်းအဝေးကိုတရုတ်စစ်တပ်တောင်ပိုင်းဒေသကုကဲဌာနအကြီးအကဲတက်ရောက်ဖို့ရှိနေပါတယ်။ American နဲ့တရုတ်နှစ်နိုင်ငံကြား Indo-Pacific ဒေသတွေမှာနားလည်မှုလွဲမှားပြီးတင်းမာမှုတွေနဲ့ထိမ့်မနိုင်ဖြစ်ရမှာကိုရှောင်ရှားတဲ့အနေနဲ့နှစ်နိုင်ငံထိပ်တန်းစစ်အရာရှိတွေကြားပြန်ပြီးတော့ဆက်သွယ်ပြောဆိုမှုတွေလှုပ်လာနေတာဖြစ်ပါတယ်။အမေရိကန်က Indo-Pacific ဒေသကုတ်ကဲဌာနအကြီးအကဲရေးတဲ့ဗိုလ်ချုပ်ကြီးရှမ်ပါပါရိုနဲ့တရုတ်စစ်တပ်ရဲ့တောင်ပိုင်းဒေသကုတ်ကဲဌာနအကြီးအကဲဗိုလ်ချုပ်ကြီးဝူယန်ယန်တို့ဟာအင်္ဂါနေ့ကဗီဒီယိုနဲ့ဆက်သွယ်ပြောကြားခဲ့ကြတာပါ။ကုတ်ကဲတာဝန်ခံနှစ်ဦးဟာနှစ်နိုင်ငံဘုံရင်ဆိုင်ရတဲ့ပြဿနာတွေနဲ့ပတ်သက်ပြီးအမြင်ချင်းဖလှယ်ခဲ့ကြတယ်လို့တရုတ်ကာကွယ်ဝန်ကြီးဌာနကပြောသလိုအမေရိကန်ရေးတဲ့ဗိုလ်ချုပ်ကြီးပါပါရိုကလည်းတရုတ်စစ်တပ်အနေနဲ့တောင်တရုတ်ပင်လယ်ပြင်နဲ့တခြားဒေသတွေအတွင်းအနည်းအချီးပြီးနိုင်ထက်စီးနှင်းလုပ်တဲ့တင်းမာမှုတိုးလာစေနိုင်တဲ့နည်းဗျူဟာတွေတုံးတာမျိုးကိုပြန်စဉ်းစားဖို့အတွက်တိုက်တွန်းခဲ့ပါတယ်။ဗိုလ်ချုပ်ကြီးဝူဟာဟာဝိုင်ကြီးကကာကွယ်ဝင်ကြီးအစည်းအဝေးကိုတက်ရောက်ဖို့ရှိတယ်လို့အမေရိကန်ကာကွယ်ဌာနအရာရှိတွေက VOA ကိုအတည်ပြုပြောဆိုပါတယ်။ဒီသတင်းပတ်ထဲဘေကျင်းမှာကျင်းပတဲ့ကျန်းရှန်းလုံခြုံရေးဆိုင်ရာဆွေးနွေးပွဲကိုတရုတ်ထိုင်ဝမ်နဲ့မွန်ဂိုလီးယားဆိုင်ရာအမေရိကန်ကာကွယ်ဌာနအကြီးအကဲအရာရှိတဦးဖြစ်တဲ့မဂါချစ်တက်ရောက်ခဲ့တာလည်းဖြစ်ပါတယ်။ကမ္ဘာအဆင်းရဲဆုံးနိုင်ငံတွေမှာနေထိုင်တဲ့ခုခံအနည်းဆုံးဖြစ်နေသူတွေကို Mpox ခေါ်မြောက်ကြောက်ရောဂါကာဝယ်ဆေးထိုးတာနဲ့ရောဂါရှိမရှိစမ်းသပ်မှုတွေကုသမှုတွေလုပ်ပေးဖို့အတွက်ကမ္ဘာကျန်းမာရေးအဖွဲ့ WHO နဲ့မိတ်ဆွေအဖွဲ့တွေကတောက်ကြနေမှာအစီအစဉ်တွေချခဲ့ကြပါတယ်။ကုသမှုများမြောက်ကြောက်ရောဂါပိုးကာဝယ်ဆေးစမ်းသပ်မှုတွေအောင်မြင်ကြောင်းကနေဦးဒီပြုတ်ချက်ရပြီးချိန်မှာအခုလိုစီစဉ်တာဖြစ်တယ်လို့ဒါဟာ COVID-19 ကာယောဂါဖြစ်ပွားစဉ်ကလှုပ်ဆောင်မှုမျိုးအလားတူလှုပ်ဆောင်တာလည်းဖြစ်ပါတယ်။ကွန်ဂိုနဲ့အိန္ဒိယနိုင်ငံတွေမှာကူးစက်မြန်တဲ့ Mpox virus ပိုးမျိုးစိတ်သစ်ပြန့်ပွားနေတာကြောင့် WHO ကကမ္ဘာလုံးဆိုင်ရာကျန်းမာရေးအရေးပေါ်အခြေအနေကြေညာခဲ့ရတာဖြစ်ပြီးဒီပိုးပြန့်ပွားမှုကိုအပြင်းထန်ဆုံးခံစားနေရတဲ့အာဖရိကနိုင်ငံတွေမှာအကူအညီပေးဖို့အတွက်လှုပ်ဆောင်တာလည်းဖြစ်ပါတယ်။တခြားလူမှုကျန်းမာရေးဆိုင်ရာလှုပ်ဆောင်မှုတွေနဲ့အတူကာကွယ်ဆေးထိုးတာစမ်းသပ်ဆစ်ဆေးတာနဲ့ကုသမှုတွေဟာမြောက်ကြောက်ရောဂါပြန့်နှံ့ကူးစက်နေတဲ့အာဖရိကဒေသအတွက်အရေးပါတဲ့လှုပ်ဆောင်မှုလို့ WHO အကြီးအကဲ Tedros Ghebreyesus ကပြောပါတယ်
စနေမနေ့ထိတ်တန့်သတင်းတွေကိုဒေါခင်မျိုးသက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ဗျာ VOE ကအခုထုတ်လွှင့်နေတဲ့သတင်းနဲ့ပတ်သက်ပြီးမိမိရဲ့သဘောထားအမြင်တွေကို VOE Burmese Facebook နဲ့ YouTube ကဓာတ်ရိုက်ထုတ်လွှင့်ချက်တွေမှာမှတ်ချက်ပြုကြဖို့လည်းဖိတ်ခေါ်ပါတယ်ခုကစလို့သတင်းပေးပို့ချက်အပတ်စဉ်ခန်းနာတွေကိုစတိုက်တက်ဆက်သွားပါမယ်ခုတော့ရေးပေးသတင်းနောက်ဆုံးအခြေအနေတစ်ခုကိုအကူညီကယ်ဆယ်ရေးဆောင်ရွက်နေသူတူဦးနဲ့မေးမြန်းထားချက်နဲ့စတင်ပါမယ်ဗျာဘကိုးတိုင်းတောင်ကူမြို့နဲ့မြို့နယ်တစ်ဝိုက်စစ်တောင်းမြစ်ကမ်းဘေးကျေးရွာတွေမှာအခုတစ်ချိန်ရေကြီးတာဟာတမိုင်းမှာမကြုံစဘူးအဆိုးအဝါးဆုံးရေကြီးမှုဖြစ်ပြီးတော့ Pride ကယ်ဆယ်ရေးအဖွဲ့တွေအနေနဲ့လုံလောက်အောင်ကူညီနိုင်ခြင်းမရှိဘူးလို့ကယ်ဆယ်ရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့ Save the Trees Pride အဖွဲ့ကကိုကျော်သူရက VOA ကိုပြောပါတယ်။မြေကမ်းတချို့နေနေမှာတချို့ခေါင်းမိုးတွေပေါ်မှာနဲ့မျက်နှာချက်ထုတ်တန်းတွေပေါ်မှာတက်နေနေရပြီးကယ်ဆယ်ဖို့နောက်ကျသွားမယ်ဆိုရင်ဘေးအန္တရာယ်အကြီးအကျယ်ရောက်နိုင်တဲ့အကြောင်းလဲကယ်ဆယ်ရေးလုပ်ငန်းလုပ်ကိုင်နေသူတွေကသတိပေးပြောဆိုနေပါတယ်။ကယ်ဆယ်စကန်စလေးခုမှာဒေသခံရွာသား 2,000 လောက်ခိုးလုံးနေရပြီးလူအသေးပြောက်တရင်နေရပေမဲ့ဘေးဒုက္ခရောက်တဲ့နေမြေအကျယ်ဝင်းကိုတိတ်ကြီးမားတဲ့အတွက်အတိအကျတော့မသိရသေးတဲ့အကြောင်းကိုကျော်သူရကပြောပြထားပါတယ်ညာ
တောင်းမရှိနေရကျွန်တော်ဒီသမိုင်းမှာတော့ကျွန်တော်တို့တော့ဆန်ကျင်ရေကြီးမှုတွေမှာပါတယ်လို့ပြောရပါတော့ကျွန်တော်တသက်ကျွန်တော်တသက်မှာတော့ထွန်းကျုံမှုကြီးမားသူနဲ့ဟိုကျွန်တော်တို့မြို့နေထားတဲ့ဆိုလို့ရှိရင်တော်ကြီးကိုရဲ့ကောင်ပြည်တဲ့ရေကြီးမှုလို့ပြောလို့ရရပြ။အထူးကတော့ကျွန်တော်တို့ကဒီဖလေပေါ့နော်။ဒီလေလောလောတော်ရရှိတယ်ပြ။တော့လေ။နောက်ပြီးတော့ဒီရေကလေရေလက်ရန်ကျန်းတဲ့ခါလေ။ကဲရဲပိုင်းဒီမှာဒီတော့ကျွန်တော်မှရှိတဲ့လေပညာကလည်းတကယ်တမ်းကျတော့ဒီလန့်ကြီးလေကျန်းတဲ့မှာရေကြီးအရင်တည်းအချိန်မှာဒီစနစ်ပေရှားလေဟိုအသင်ပြေချောင်းနဲ့ဘေကင်းဖီအောင်လုပ်ထားတာတော့ပြည်သူတော်မျိုးမရှိတာလည်းများတယ်။ကူညီရတဲ့လူကြီးတွေအတွက်ကျွန်တော်တို့ Brighter အင်အားနဲ့တကယ်တမ်းဖြစ်လာတဲ့အခါကျတော့မမြတ်တာဘူး။ဟိုကျွန်တော်တို့ကကူတော့ကူတာပဲလုတ်တော့နေနေလုတ်တာဒါပေမဲ့ကူရတော့တော့အများကြီးပဲရာထောင်ကြီးတယ်ကျွန်တော်လုတ်နေတာကအခု20 30လောက်။အဲ့တော့အသင်ပြေဘူးအသင်ပြေလို့ဖြစ်တာပေါ့နော်။ဘုဒ္ဓအောင်လို့ကျွန်တော်တော့ Trading Golden တို့ကျန်တော့ Golden တို့ကျွန်တော်ဒီ Candy တို့ရွာတန်းရှည်တို့ကျွန်တော်တို့ဒီကြာရင်တို့အဲ့ဒီဘေးရွာတွေဒီရတော်တော်များများတော့ဆိုးပါတယ်ဒီတို့ပြစစ်တော်မြေကမ်းပါမှာရှိတဲ့ရွာတွေကတော့ဟောတော်တော်ချင်းနေဆိုးပြီးတော့တို့ဒီအုပ်ပြီးအိမ်ပြည့်တဲ့ဒီကယ်သေးသခန်းကိုတတရွာလုံးကြီးကရောက်တဲ့ရွာတွေပြောလို့ရတယ်ကျွန်တော်ပေးတဲ့လက်ရှိမှာတော့14ခုလောက်ရှိပြီ14ခုမှာလူကြီးက2000ခုလောက်ရှိပြီဒီချိုးသတင်းပေးပါတယ်သူအလုံးချိုးသိအောင်တော့ချိုးသတင်းပေးထားကြတာပဲအဲ့တော့ချိုးလေးပေးလို့ရအောင်ချိုးပြကြတယ်အဲ့တော့အများစုကတော့မထင်တော့ဘူးပေါ့နော်ဟိုဒီတောင်ကတမိုင်းမှာလည်းlogy ဖြစ်ဖို့ logy ကြီးမိုက်ဖြစ်သွားမယ်လို့သူတို့ကမမြင်လို့တော့ဒါပေမဲ့ logy ဖြစ်မယ်ဆိုတဲ့သဘောတရားနှိမ့်ပါဦးလေပြောတာပြီးသားဟုတ်ပြောတာပြီးသားပြောတာပြီးသားအောင်မှသိကြီးမဆိုင်တာပေါ့နော်ဟိုဘာရပါတယ်ဘာမှဖြစ်ပေါ့ဘူးအင်တာဗျူးနဲ့နေခဲ့တာအဲ့တော့တော့ခေါ်တယ်ကဲတယ်ချိန်မှာမလိုက်ဘူးပြောတဲ့လူတွေများတယ်အဲ့မဲ့တန်းဖြစ်လာတော့ချူမချူနိုင်မယ်ခင်နေနဲ့ခုကကဲပါဆိုတော့ကျွန်တော်အလုံးတစ်ခေါက်ကျွန်တော်လည်းမနိုင်ဘူးအဲ့တော့ဟိုဒါကြီးပြိမိလူကြီးတို့နဲ့ကျွန်တော်ပရိုက်တာကအင်းရလေးပါညာကြီးတို့နဲ့မမြတ်တာဘလို့မမြတ်တာ
ရေဘေးတင်နေတဲ့တောင်ကုန်မြို့နယ်တဲကအခြေအနေတွေကိုကုညီကယ်ဆယ်ရေးလုပ်နေတဲ့ Save the Trees Pride အဖွဲ့ကကိုကျော်သူရကပြောသွားတာပါအခုတစ်ဆက်တည်းအချိန်မီပြန်ဆိုင်နိုင်မှုမလွယ်လာတဲ့ရေကြီးရေရှမ်းမှုတန်ခမ်းနေရတဲ့စိုက်ခင်းတွေနဲ့နောက်ဆက်တွဲရေကြီးရေရှမ်းမှုအခြေအနေတွေကိုကြည့်အောင်ပါဗျရာဂီမုံနိုင်ရဲ့အရှင်ကြောင့်အခုရပိုင်းအတွင်းမှာမြန်မာနိုင်ငံအရှေ့ပိုင်းနဲ့အလယ်ပိုင်းနေရာတွေမှာစိုက်ပျိုးမြေဧကများပြားရေနစ်မြုပ်ပျက်စီးခဲ့ရပါတယ်။မုံနိုင်အကျွင်းကြံကြောင့်မြန်မာနိုင်ငံအလယ်ပိုင်းနဲ့ရခိုင်မြောက်ပိုင်းမှာထပ်မံမိုးကြီးနိုင်ပြီးမြေရရှမ်းနာတွေဖြစ်လာနိုင်တယ်လို့လည်းသဘာဝဘေးအန္တရာယ်နဲ့မိုးလေဝသစောင့်ကြည့်လေ့လာသူတွေကခန့်မှန်းထားကြပါတယ်။ရန်ကုန်ကပေးပို့ထားတဲ့ဒီသတင်းကိုတော့ကုညာဝင်းအောင်ကဆက်ပြောပြပါမယ်ခင်ဗျာ
။သုံးလအတွင်းရေကြီးတဲ့တံကို2ချိန်နီးပါးခံခဲ့ရတဲ့ပဲခူးတိုင်းမန္တလေးတိုင်းအေရဝတီတိုင်းတွေမှာစိုက်ခင်းအများပြားပျက်စီးခဲ့ပြီးဆုံးရှုံးမှုပမာဏကိုတွက်ဆလို့မရသေးကြောင်းစိုက်ပျိုးရေးပညာရှင်တချို့ကပြောပါတယ်တချို့စဘာစိုက်ခင်းတွေကတော့ရာသီချိန်အမီပြန်စိုက်ဖို့မလွယ်ကူနိုင်ကြောင်းကံယူတန်းဒေတာတောင်သူလယ်သမားဖွံ့ဖြိုးရေးအဖွဲ့ကစိုက်ပျိုးရေးပညာရှင်တဦးကပြောပါတယ
်တချို့တောင်သူကြတော့လည်းဟောအခုပြန်ပြီးတော့မှသူတို့အချိန်ကြီးပြန်ထည့်လိုက်တယ်ပေါ့နော်အခုဒီတကြောရေကြီးတာတော့မပါသေးဘူးပေါ့နော်တချို့ကြတော့ဒီစဘာပြန်ထည့်တာမျိုးရှိတယ်တချို့ကြလည်းမရှိတယ်ဘယ်လိုများတော့မမီဘူးပေါ့ဟုတ်တမျိုးနဲ့ပြောရမယ်ဆိုတော့တနက်ပြမျိုးနဲ့ပေါ့နော်တနက်ပြမျိုးနဲ့မှာဆိုလို့ရှိရင်တော့တော်တော်များများလွတ်တယ်ကို ဟိုမှာရေးကြီးနေကြတယ်ဆိုတော့ကျတော့တို့ကရေးကြီးတဲ့နေရာတွေမှာတို့ကငကူကလေးကရေးတန်းခံနိုင်တဲ့ရေပြုတ်တန်းခံနိုင်တဲ့မျိုးတွေထည့်ထားတာမျိုးရှိတယ်။ကဝါပြုတ်နေမှာကကျတော့တော်တော်ကြီးဆိုးတယ်ဗျ။ကဝါဘက်တစ်ချမ်းဆိုလို့ရှိရင်ပြန်ဆိုင်လို့ကမကြီးတော့လုံးလုံးပြက်စီးသွားတဲ့လေကတော့ပြန်ဆိုင်ဖို့တော့မဖြစ်နိုင်တော့ဘူးတော့
။ဆိုင်ခင်းတွေကရေးကြီးလို့ပြက်စီးရတယ်လို့ရေးကြီးပြီးနောက်ပိုင်းပိုးမွှားတွေကြောင့်လည်းပြက်စီးရတယ်လို့သူကဆိုပါတယ်။ဇူလိုင်လအတွင်းပထမရေကြီးတဲ့ကာလမှာပဲခူးတိုင်းတစ်ခုတည်းကကျေးရွာ30နီးပါးရေနှင်းမြုပ်ခဲ့ရပြီးပဲနှမ်းနဲ့မြေပဲဆိုင်ဧက2000နီးပါးပျက်စီးခဲ့ရတယ်လို့ပဲခူးတိုင်းကလေသမားတွေကပြောပါတယ်။စစ်ကောင်စီရဲ့စီမံဘဏ္ဍာဌာနကတော့တီးနှံအာမခံကြီးထားရှိဓာတ်သူတွေကိုရော့ချင်းငွေ71ဘီလီယံကျော်ပေးသွားမယ်လို့စက်တင်ဘာလ17ရက်နေ့မှာလုပ်တဲ့ဌာနအစည်းအဝေးမှာပြောခဲ့တာပါ။ရန်ကုန်မန္တလေးပဲခူးနဲ့အေရဝတီတိုင်းကသူတွေကိုပေးလျော်သွားမယ်လို့ပြောပါတယ်။အချိန်မီပြန်ဆိုင်နိုင်ဖို့မျိုးစဘာနဲ့မျိုးဩဇာတွေထောက်ပံ့ပေးဖို့ဆန်စဘာအသင်းအဖွဲ့တွေကိုစစ်ကောင်စီကတိုက်တွန်းထားပါတယ်။ဒါပေမဲ့နစ်နာသွားတဲ့တောင်သူလေသမားအရေးအတွက်ကခံမှန်းထားတာတဲ့အစမတန်ပုံများနိုင်တယ်လို့လေသမားအဖွဲ့အစည်းတချို့ကတုံ့ပြန်ထားပါတယ်။ VNN သတင်းတွေမှာတော့ယာဂီမှုန်တိုင်းကြောင့်သူတို့နိုင်ငံကစိုက်ပျိုးမြေအေက63,000ကျော်ပျက်စီးသွားတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာတော့ပထမရေကြီးတဲ့ဇူလိုင်နဲ့ဩဂုတ်လတည်းမှာတနင်္ဂနွေလုံးအတိုင်းတာနဲ့ဧကသိန်းကနန်းလောက်ပျက်စီးခဲ့ရတယ်လို့လေသမားအစုအဖွဲ့တွေကပြောနေပါတယ်။အခုလဲရေလွှမ်းမိုးတဲ့လေယာဉ်မြေအများစုကပျက်စီးလိမ့်မယ်လို့ခန့်မှန်းထားကြပါတယ်။ယာဂီမုန်တိုင်းအကျဉ်းကြံကြောင့်မကွေးရခိုင်နဲ့ချင်းပြည်နယ်တွေမှာဒီရက်ပိုင်းမိုးကြီးရေရှမ်းတာတွေထပ်ပြီးဖြစ်လိမ့်အောင်မယ်လို့မိုးလေဝသပညာရှင်တို့ကခန့်မှန်းထားပါတယ်။လာမယ့်ရက်ပိုင်းအတွင်းရခိုင်ရိုးမအပေါ်ကဆင်းလာတဲ့တောင်ကြေးရခိုင်ရိုးမနဲ့ပဲခူးရိုးမကြားကလှိုင်မြေရေပဲခူးရုံမအရှိဘက်ချမ်းကပဲခူးမြေရေအထူးသဖြင့်စိုးရင်ရေမအထက်ကိုရောက်နေတဲ့စစ်တောင်းမြေရေကပင်လယ်ဒီရေနဲ့တွေ့ဆုံမယ်ဆိုရင်မြေရေတက်တဲ့နှုံးမြန်လာလိမ့်မယ်လို့မိုးလေဝသလေ့လာသုံးသပ်သူဦးကွင်းနိုင်ကပြောပါတယ်။အခုလည်းရခိုင်ပြည်နယ်မြောက်ပိုင်းကမြစ်တွေမှာရေရှမ်းနေကြောင်းသူကပြောပါတယ
်။ပင်လယ်ဒီရေတက်မဲ့ရက်က19ရက်နေ့ကျွန်တော်ဓာတ်ရင်းရံကြီးစပြီးတော့21ရက်အစမှာတူတဲ့ဒီ23မြေရှိချက်ကိုရှိတယ်အဲ့ဒီရပိုင်းအတွင်းမှာကနမြေကြီးကြီးဆင်းလာတယ်ဆိုရင်တော့ရန်ကုန်မှာဆိုလို့ရှိရင်အနေမိုင်းနေတဲ့ရက်ွက်ကြီးကြီးဝင်နိုင်တဲ့အခြေအနေရှိတယ်။ဒါကတော့ကြီးကြီးနိုင်တဲ့အခြေအနေလောလောဆယ်ဟိုတွေ့နေရတဲ့အခြေအနေပါခင်ဗျာ
။ယာဂီမုန်တိုင်းတက်ရောက်မှုကြောင့်တနင်္ဂနွေလုံးမှာတည်ဆုံးသူ33ဦးရှိပြီးအတိမပြုတ်နိုင်သေးတဲ့ရမဲသိမ်းမြို့နယ်မိုးထီမူးမိရွှေလောက်ွက်တွေထဲမှာပျောက်ဆုံးနေသူတွေရဲ့စီးရင်ကိုတော့စုံစမ်းနေတော့ပဲလို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ရေးအဖွဲ့ကတောင်းကြနေညာဘက်မှာကြေညာပါတယ်။ရင်းနှင်းမြုပ်တဲ့မြို့နယ်34မြို့နယ်ကလူဦးရေ 23,000 ကျော်ရှိပြီးကယ်ဆယ်ရေးစခန်းတွေမှာပျောင်းရွှေ့ထားရတယ်လို့ပြောပါတယ်။ဒေသအသီးသီးမှာရှိတဲ့လူမှုကယ်ဆယ်ရေးအဖွဲ့တွေကကြောက်ယူထားတဲ့အချက်လက်တွေအရဆိုရင်တနင်္ဂနွေလုံးမှာတည်ဆုံးသူ400ကျော်ရှိနိုင်ပြီးအကူအညီလိုအပ်နေသူကရရှိထားတဲ့စည်ရင်ထက်အများကြီးပိုနိုင်တယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြခဲ့တာပါဗျာ။လူလူကြုံနေရတဲ့ရေဘေးသတင်းတွေအပြီးမှာတော့စည်ရည်အချင်းတွေဘက်လက်ကြည့်အောင်ပါဗျာ။ရှမ်းမြောင်နယ်ကချင်ဘက်ကစည်ရည်သတင်းတွေနဲ့စကြပါတယ်။ရှမ်းပြည်နယ်နောင်ချိုတောင်စခန်းမှာရှိတဲ့စစ်ကောင်စီအမြောက်တပ်စခန်းတစ်ခုကို TNL နဲ့ပူးပေါင်းတပ်ဖွဲ့တွေကတောက်ချာနေမင်းကသိမ့်ပတ်ရရှိသွားပြီလို့ဒေသခံတွေကပြောပါတယ်။TNL ကတော့တင်ပတ်ရရှိကြောင်းပြီးခဲ့တဲ့နေ့ကတည်းကအတည်ပြုထားခြင်းတော့မရှိသေးပါဘူးစစ်ကောင်စီဘက်ကတော့မင်းမျိုးကနေလက်နက်ကြီးတွေနဲ့နောင်ချိုဘက်ကိုပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်တစ်ချိန်တည်းမှာပဲကချင်ပြည်နယ်ဖားကန့်ဒေသမှာလည်းစစ်ကောင်စီတပ်တွေနဲ့ KIA ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဖြစ်နေပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုစောမိုးကျော်ကဆက်ပြောပြပါမယ်ခင်ဗျာ
နောင်ချိုမြို့နယ်တောင်ခမ်းမှာတန်ရှိနေတဲ့စစ်ကောင်စီရဲ့အမှတ်900နဲ့အမြောက်တပ်စခန်းကိုကယ်ဌာနချုပ်နဲ့အမှတ်354အမြောက်တိုင်ရင်စခန်းတွေကို TNL နဲ့ပူးပေါင်းတပ်ဖွဲ့တွေကဝန်းရိုင်တိုက်ခိုက်နေတာတလကျော်ရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့ September 23ရက်နေ့တောက်ကြနေ့မနေ့ပိုင်း8နာရီလောက်မှာတော့ TNL နဲ့ပူးပေါင်းတပ်ဖွဲ့တွေကဒီစခန်းနှစ်ခုကိုသိမ်းယူနိုင်ခဲ့ပြီးစစ်ကောင်စီဘက်ကတော့မေးမြူးအနည်းကနေနောင်ချိုကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်
။ဒီမနေ့8နာရီလောက်ကိုကနေနဲ့ပုံရင်းကကိုမင်းရပါလေသူတော့ပြင်းနေလက်လက်ချင်းလက်ထူနောင်ရုံမိပေါ်ဟုတ်တယ်မျိုးကမနေ့ရက်သူတော့ကြေကြောက်ကြေကြောက်အဲခုလည်းမနေ့ကလည်းထူပြီးဒီကြည့်ကြည့်ပြန်တာပြင်းနေပြီးကြည့်ပြန်တာဧက1000လားတစ်ဆောင်လားဒီပါအဲ့ဒီလက်ထူ
ဒီအမြောက်တပ်စခန်းနေသိမ်းယူရရှိတာမှန်ပါသလားလို့ TNL ပြောခွင့်ရှိသူ လွေးရည်ဦးကိုဆက်သွယ်မေးမြန်းရမှာတော့တိမ့်ပိုက်ရရှိတယ်လို့အတိပြုပြောဆိုခြင်းမရှိပါဘူး
။တော်ဒီတောင်ခမ်းအမြတ်ကိုရကိုတည်ပြုနိုင်ခြင်းမရှိဘူး။ဒီမှာစီမတော်ဒီတောင်ခမ်းကိုတိမ့်နိုင်ကြောင်းတော့တရင်တက်လာတာမတွေ့ရသေးဘူး။ဒီတရက်နေ့အတွင်းမှာတိုက်ပွဲတရင်တက်လာတာမတွေ့ရသေးဘူး။
အမှတ်900နှင့်အမြောက်တပ်စခန်းကိုကဲဌာနချုပ်လက်အောက်မှာရှိတဲ့အမြောက်တပ်ရင်း၃ခုကို TNL နဲ့ပူးပေါင်းတပ်ဖွဲ့တွေကဩဂုတ်လဇန်ပိုင်းကလေးကစတင်တိုက်ခိုက်နေခဲ့တာဖြစ်ပါတယ်။ဩဂုတ်လ28ရက်နေ့မှာတော့အမှတ်206နဲ့အမှတ်406အမြောက်တပ်ရင်းစခန်းတစ်ခုကို TNL နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းယူနိုင်ခဲ့ပြီးကြန့်ရှိနေတဲ့အမှတ်354တပ်ရင်းစခန်းကိုဆက်လက်တိုက်ခိုက်နေခဲ့တာဖြစ်ပါတယ်။ဒီအမြောက်တပ်စခန်းတွေဟာရှမ်းမြောက်နဲ့ရှမ်းတောင်ဆက်သွယ်ရေးလမ်းကိုထိန်းချုပ်ထားသလိုပြင်ဦးလွင်မြို့လုံခြုံရေးအတွက်လည်းအရေးပါတဲ့တပ်စခန်းတွေဖြစ်တယ်လို့စီရေးကျွမ်းကျင်သူတွေကပြောဆိုပါတယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်ဆိုင်းတောင်မှာတော့တောက်ကြံတွေကလည်းတိုက်ပွဲတွေဆက်လက်ပြင်းထန်ခဲ့ပါတယ်။ကြာတာပတိနေ့မနက်ပိုင်းကဆိုင်းတောင်ရဲစခန်းကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းယူခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကနေချောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဖားကန့်ဗျူဟာကုန်းကနေလဲလက်နဲ့ကြီးနဲ့ပစ်ခတ်တာတွေရှိခဲ့ပါတယ်။တောက်ကြံနေတိုက်ပွဲအခြေအနေကို KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောဆိုခဲ့ပါတယ်
။အနေထားကတော့ရေစခန်းကနေထွက်ပြေးတဲ့စစ်သားတွေယောဟာတွေကိုဝင်ပြီးမှမီးရှို့ပြီးတွေ့တဲ့နေရာမှာတိုက်ပွဲဖြစ်တဲ့သဘောဖြစ်ပါလေ
။ Lucky Man Hotel မှာလဲစစ်ကောင်စီတပ်သား20လောက်ရှိနေပြီးအဲ့ဒီမှာလဲတိုက်ပွဲတွေဖြစ်နေပါတယ်။တောက်ကြနေတုန်းကတော့ဖားကန့်ဗျူဟာကုန်းကနေလက်နဲ့ကြီးတွေနဲ့ပစ်ခတ်တာရှိပေမဲ့လေကြောင်းတိုက်ခိုက်မှုတည်င်းတော့မရဘူးလို့ပြောဆိုပါတယ်ဖားကန့်ဒေသခံတဦးကလည်းတောက်ကြနေကဆိုင်းတောင်တိုက်ပွဲအခြေအနေကိုအခုလိုပြောပြပါတယ
်မနေ့ကစပြီးတော့အဲဒီရက်ွက်လေးပုံမီးရှုပ်ဝင်ကုန်တော့ဒီစစ်ကောင်စီဖွဲ့တော်ဖွဲ့ဝင်တွေကဒီစစ်ကောင်စီဖွဲ့ဝင်တွေနဲ့ KNKB တို့တပ်ဖွဲ့ဝင်တွေနဲ့အပြန်အလှန်တိုက်ပွဲဖြစ်နေတာပေါ့နော်ဒီဖောက်ကံပြူဟာကုန်းကလည်းဒီဆိုင်တဲ့ချောင်းကိုတနေ့ကြီးလမ်းလမ်းပြစ်နေပါဘောနော်ဒီနေ့ကဒီချောင်းမလားဒီကူမနေ့ကဒီချောင်းတွေကပြစ်သွားတာပေါ့နော်အဲ့ Lucky Man Hotel မှာတက်ဆွဲထားတဲ့စစ်ကောင်စီတဲ့အမှရှိသေးတာပေါ့နော်အဲ့ဆိုအဲ့ဒီအမှဆိုတော့ Hotel ဝင်ထိုင်းရပါတယ်စခန်ဖမ်းထားတော့အမှငနေတိုက်ရခက်နေတာပေါ့အဲ့လိုအခြေအနေရှိတယ
်ဒီတိုက်ပွဲတွေအတွင်းဒေသခံပြည်သူအ ਨੇ ဆုံး10ဦးလောက်သေဆုံးခဲ့ပြီးလူနေအိမ်အများအပြားမီးလောင်ပျက်စီးခဲ့ပါတယ်အသေးစိတ်အခြေအနေကိုစုံစမ်းနေကြောင်းဒေသခံကပြောပါတယ်ဆိုင်တောင်မှာဖြစ်တဲ့တိုက်ပွဲဟာဒီလ9ရက်နေ့ကစတင်ပြီးဒီကနေ့ဆိုရင်ရက်သက်တပတ်ကြာမြင့်လာပြီဖြစ်ပါတယ
်။ကရင်ဘက်ကစီးရဲအခြေအနေနဲ့ဆက်ပါမယ်ခင်ဗျာ။ Concrete Crane ကြာရင်စိတ်ကြီးမြို့နယ်ထဲမှာကရင်မြို့သားစီယုံ KNU သတ်မှတ်ထားတဲ့ဝင်းရင်းမြို့နယ်ဒူပလာယာ KI နယ်မြေတွင်းမှာတော့စစ်ကောင်စီရဲ့လွှတ်ရှမ်းရွာတပ်စခန်းကိုလေကြောင်းကနေပြင်းထန်တိုက်ခတ်နေတဲ့ကြားပဲ KNU မြို့သားလူမျိုးရေးတပ်မတော် KNL နဲ့ PATF ပူးပေါင်းတပ်တွေကစတမစနေအနေကတင်းနိုင်ခဲ့တယ်လို့ဒေသခံတွေပြောပါတယ်။မအေးမှသတင်းပေးပို့ထားပါဗျာ
။ပြည်ရင်မျိုးသားအစည်းအရုံးထိတ်ချုပ်နယ်မြေဒူပလာယာခရိုင်တပ်မ6ဝင်းရင်မျိုးနယ်ထဲမှာရှိတဲ့စစ်ကောင်စီရဲ့လွတ်ရှမ်းစစ်ကောင်စီတပ်စခန်းကိုလေကြောင်းကနေအပြင်းထန်တိုက်ခိုက်နေတဲ့ကြားကပဲပူးပေါင်းတပ်တွေဘက်ကတိမ့်ပိုက်ခဲ့တာကြောင့်လွတ်ရှမ်းစခန်းကျသွားပြီဖြစ်ကြောင်းဒေသခံတဦးကပြောပါတယ်။
လွှတ်ရှမ်းကျသွားပြီဆိုတော့အနမ်းဝဲလက်ပြီးပြီးတယ်အခုပစ္စည်းတွေကောက်သိနေတယ်အခုဒီနေ့တနေ့လုံးမနက်တကန်းနေပြညနေတိအစာကြီးကြီးတွေကြားနေရတယ်အဲ့ဒါဆိုရင်ထားပြားနဲ့ဆိုရင်တော့၄မိုင်လောက်ဝေးတယ်အနမ်းဝဲနဲ့ဆိုရင်15မိုင်လောက်ဝေးမှာဟိုတင်းဒီသူတို့လူတွေပြိမိနေလို့လင်းပြန်နဲ့လာကျဲတာအဲတာကစားကပြိမိနေလို့လင်းပြန်နဲ့လာကျဲတယ်ဒါကြောင့်မို့ဒီမှာအစာကြီးကြီးကြားနေရတယ်ဒီနေ့မနက်ကလေးကနေညနေတိ
လူရှမ်းစခန်းကိုတိမ့်ပိုက်နိုင်ခဲ့တဲ့အကြောင်းပူပေါင်းတက်တီဘက်ကအတီးပြုတ်ထုတ်ပြန်ခဲ့ပေမဲ့အနန်းကွင်းစခန်းကတော့ဆက်လက်ထိုးစစ်ဆင်နေတယ်လို့လည်းဆိုပါရယ်လူရှမ်းစခန်းကျသွားတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးအဲ့ဒီဒေသတဝိုက်မှာလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေရှိတဲ့အတွက်ဒေသခံတွေသေဆုံးမှုတွေရှိတယ်လို့လည်းဆက်ပြောပြပါရယ
်ကြီးခဲ့တဲ့၃ရက်ကလည်းကြုံခုံလက်ကျဲတာအသက်60လောက်အဖိုးကြီးပြုံးနေကလေးတယောက်ကတော့စူရင်စရာအချိန်မရှိနေတယ်ဘူးကျုံခွန်ကျုံခွန်ဖားပြနဲ့ဟောတယ်ကလေးတကွန်နာလမ်းပေါ့ဖားပြနဲ့တူစင်းနဲ့စင်းငါးမိုင်တော့၆မိုင်တော့ဝေးတယ်ပေါ့
စခန်းဆော့ကွာထွက်ပြေးသွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုတောတောင်တဲ့လိုက်လံတိုက်ခတ်နေတဲ့အတွက်တိုက်ပွဲတွေဆက်ဖြစ်နေတယ်လို့လည်းပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းကတော့လွတ်ရှမ်းစခန်းကစစ်သားတွေဟာအနီးအနားကဒေသခံတွေကိုဖမ်းပြီးခေါ်ဆောင်သွားတယ်လို့လည်းဒေသခံတွေကဆိုပါတယ်လေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိတဲ့အတွက် လူရှမ်းကျေးရွာအပြင်အနီးနားကရွာတွေကလူတွေထောင်ထဲချီပြီးဘေးလွတ်ရာကိုစစ်ဘေးရှောင်နေရပါတယ်လူရှမ်းရွာစခန်းဟာအရင်ကခဲနယ်လေးတက်မှာ၆တရင်၁၆နှစ်နေစခန်းတစ်ခုဖြစ်ပြီး၂၀၂၁ခုနှစ်ကစစ်တပ်ကလာပြီးတည်ယူထားတဲ့စခန်းလေးဖြစ်ပါတယ်တုံးနေခန့်ကြာပြီးတဲ့အချိန်မှာစစ်တပ်ကလူရှမ်းစခန်းအပြင်စခန်းအတော်များများကိုလက်လွတ်ပေးခဲ့ရတာဖြစ်ပါတယ်ရှင်
အခုတော့အမေရိကန်ယူကော့ပွဲသတင်းဆောင်မတစ်ပုဒ်နဲ့ဆက်ချင်ပါတယ်များ။လာမယ့်အမေရိကန်သမ္မတယူကော့ပွဲအတွက်ကမလာဟဲရစ်နဲ့ဒေါ်နယ်ထရမ့်တို့နှစ်ယောက်ဟာချိန်နဲ့ဆက်လက်ရှင်းပြနေကြပါတယ်။အမေရိကန်မဲဆန္ဒရှင်တွေထဲမှာအမျိုးသမီးတွေကအမျိုးသားတွေထက်မဲပေးမှုနှုန်းပိုများတယ်လို့အမျိုးသမီးမဲဆန္ဒရှင်တွေကြားမှာလက်တလောကမလာဟဲရစ်ကထရမ့်ထက်ပိုပြီးထောက်ခံမှုရလာနေပါတယ်။သမ္မ
1984ခုနှစ်ကစလို့အမေရိကန်သမ္မတရွေးကောက်ပွဲတွေမှာအမျိုးသမီးတွေကအမျိုးသားတွေထက်မဲပေးတဲ့နှုန်းပိုများတယ်လို့မဲပေးရမှာလဲ Republican ထက် Democrat တွေကိုပိုးပြီးတော့မဲပေးကြလေရှိပါတယ်။သမ္မတဂျိုးဘိုင်ဒန်ကရွေးကောက်ပွဲမှာသူဆက်မပြိုင်တော့ဘူးလို့ပြီးခဲ့တဲ့ဇူလိုင်လကကြေညာခဲ့ပြီးတော့ဒုသမ္မတကမလာဟဲရစ်သမ္မတနောက်နေရာကနေဝင်ပြိုင်လာချိန်မှာတော့အမျိုးသမီးမဲဆန္ဒရှင်တွေပိုများလာမဲ့ပုံရှိနေပါတယ်။ Cook နိုင်ငံရေးစာဆောင်က Irene Covey ကအခုလိုပြောပါတယ်။
We have seen a pretty significant shift
ja ma atat ywe lu myo su sa ta phyin naw khan che ne ma du ja de mae san na shin ri ja ma kwe le mu ri ti ti da da shi be me le a myo thami ri ja ma ro akhu chein ma democrat ko po pi lo thauk khan la da myo twei la ya ba de a yin ga biden so yin no thuro mae pe chein ma pe ja ma ba
di ni ywe kaw pwe mae pe de ka thri da phya cha khwin khwin yi ga thuro adik a the twin sin sa de kaisa phit de lo a myo thami 9 yaung ma 1 yaung 9 lo ga byo so ja ba de သတိသားဖြတ်ချခွင့်နဲ့ပတ်သက်လို့ဖွဲ့စည်းပုံမှာထည့်သွင်းကာကွယ်ပေးထားတဲ့ Roe v. Wade ပြဌာန်းချက်ကိုသမ္မတဟောင်းဒေါ်နယ်ထရမ့်ခန့်အပ်ခဲ့တဲ့တရားရုံးချုပ်တရားသူကြီးတွေက2022ခုနှစ်မှာဖျက်သိမ်းခဲ့တာပါ။ကိုယ်ဝန်ဖြတ်ချခွင့်ဥပဒေကိုထရမ့်ကပြည်내အလိုက်ပြဌာန်းစေခြင်းပြီး Harris ကတော့တနင်္ဂနွေအတိုင်းတာနဲ့ Federal အစိုးရကဥပဒေပြဌာန်းကာကွယ်ပေးတာမျိုးဖြစ်စေချင်တာပါ။ဒါကြောင့် Harris ကိုထောက်ခံတယ်လို့မဆန္ဒရှင်တချို့ကပြောပါတယ်
။ She's trying to create a world where
ကိုယ့်ရဲ့ခန္ဓာကိုယ်နဲ့ပတ်သက်လို့ကိုယ်တိုင်ဆုံးဖြတ်ပိုင်ခွင့်ရွေးချယ်ပိုင်ခွင့်အမျိုးသမီးအခွင့်အရေးရှိတဲ့ကမ္ဘာတစ်ခုဖန်တီးနိုင်ဖို့သူကကြိုးစားနေတာပ
ါ She's for the people
အလုံးတွဲဖြစ်ရမယ်လို့သူပြောထားတဲ့စကားကိုကျွန်မသဘောကျပါတယ်ဒါလူလက်တန်းစားတွေကိုပြောတာပါကျွန်မလည်းလူလက်တန်းစားတစ်ယောက်ပါအမျိုးသမီးအခွင့်အရေးဥပဒေတွေကိုလည်းထောက်ခံပါတယ်ရှင့်
လက်တော်လူထုစစ်တမ်းတွေအရာအမျိုးသမီးမဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုကြည့်ရင် Harris က Trump တဲ့6မတ်ကနေ7မတ်အထိပူတာပါတယ်။ poster@fm3 လူထုစစ်တမ်းအဖွဲ့က Paul Messling ကအခုလိုပြောပါတယ်
။ She gained a lot of younger women who independence
ပါတီဆွဲမရှိလူလူလက်လက်ရည်တည်တဲ့အသက်50အောက်အမျိုးသမီးတွေအထူးသဖြင့်40အောက်တွေကသူသမရဖြစ်လာမှကိုစိတ်စိတ်လှုပ်ရှားနေကြပါတယ်။အမျိုးသမီးလူငယ်တွေရဲ့ထောက်ခံမှုကိုရနေတာပ
ါ Black women are a lot more likely to vote for Harris now Hispanic women
လူမဲအမျိုးသမီးတွေလက်တည်းအမျိုးသမီးတွေကတော့ Harris ကိုမဲပေးဖို့အများကြီးပိုဖြစ်နိုင်ပါတယ်အဲ့လိုမျိုးလူမျိုးဒါမှမဟုတ်ရင်ပညာအရေးချင်းမတူညီတဲ့အမျိုးသမီးတွေထဲမှာအများစုကသူ့ကိုထောက်ခံကြပါတယ်အဲ့ဒါကတကယ်အပြောင်းလဲဖြစ်လာတာပ
ါဒီချိန်ထဲမှာပဲဂျော်ဂျီယာနဲ့မွန်တားနားပြည်နယ်တွေက Trump ထောက်ခံသူတွေကလည်းHarris နဲ့ပတ်သက်လို့အခုလိုပြောဆိုကြပါတယ
် First her being the candidate is really
သမ္မတလောင်းဖြစ်လာတာကအင်မတန်ကိုစိုးရွားလုံးပါလေ။ဘာကြောင့်လဲဆိုရင်တော့သူကသမ္မတဖြစ်ဖို့အသင့်မဖြစ်သေးတဲ့သူပါ
And all of a sudden Kamala Harris is the nominee for the Democratic Party
ဘုံမှန်တိုင်းဆိုရင်ဘလို့မှသမ္မတလောင်းဖြစ်မလာနိုင်တဲ့ Kamala Harris ကရုတ်တရက်ကြီး Democratic Party ရဲ့သမ္မတလောင်းဖြစ်လာတာပါ
အသက်အရွယ်လိုက်မဲဆန္ဒရှင်တွေကိုကြည့်ရင်အသက်28နှစ်အောက်ဂျန်စီအမျိုးသားအများစုဟာထရမ့်ကိုထောက်ခံလာတာတွေ့ရတယ်လို့လူလူစစ်တမ်းကောက်ယူသူတို့ဦးဖြစ်တဲ့ Meredith College ချောင်းက David McLean ကပြောပါတယ
် There has been an increase in terms of the admiration
ဂျန်စီလူငယ်အမျိုးသားတချို့ကြားမှာထရမ့်ကိုသဘောကျတဲ့သူတွေပိုများလာတာရှိပါတယ်ငါတို့ယောက်ျားတွေပဲစွန့်ဆောင်နိုင်တယ်ဆိုတာမျိုးဟိတ်ဟန်ပြတတ်တဲ့လူငယ်တွေပါ
လူငယ်မျိုးသားတွေဟာအမျိုးသမီးခေါင်းဆောင်တွေနဲ့ပတ်သက်လာရင်နှိမ်ချတဲ့အမြင်တွေပါတဲ့ online သတင်းရင်းမြစ်တွေကိုတုံပြီးနိုင်ငံရေးလှုပ်ကြတယ်လို့လဲ McLean ကပြောပါတယ
် So they believe that women can't make the tough decisions
America မှာစစ်ပွဲဒါမှမဟုတ်နိုင်ငံတကာအခြေတဲ့တစ်ခုကြုံလာခဲ့ရင်အမျိုးသမီးတွေကပြက်ပြက်သားသားမဆုံးဖြတ်နိုင်ဘူးလို့သူတို့ကယူဆကြတယ်ခိုင်ခိုင်မာမာဆုံးဖြတ်လှုပ်ဆောင်နိုင်စွမ်းရှိသူတွေဖြစ်သူတို့မယုံကြည်ကြဘူး
2016ခုနှစ်ရွေးကောက်ပွဲတုန်းကထရမ့်အနိုင်ရခဲ့တာမှာလူမျိုးမျိုးသမီးတွေရဲ့မဲကအဓိကကျခဲ့ပါတယ်။2020ခုနှစ်တုန်းကလည်းလူမျိုးမျိုးသမီးအများစုရဲ့ထောက်ခံမဲကိုထရမ့်ရခဲ့တာပါ။ဒါပေမဲ့ဒီနှစ်လက်တလောစစ်တမ်းတွေအရာကတော့ Harris နဲ့ Trump အပေါ်လူမျိုးမျိုးသမီးတွေရဲ့ထောက်ခံမှုကအရေးအထွတ်အထူးလောက်ဖြစ်နေတာကိုတွေ့ရပါတယ်ရှင်
။ VOA American တိုင်းရဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio Season တွေကို line to meter ထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံ line နဲ့ကျမတို့ VOA မြန်မာပိုင်း Internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ line to meter နဲ့ဖမ်းယူနားဆင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်း Radio Season ကိုည9နာရီကနေ10နာရီအထိ line to meter 32 kHz 9383ညနဲ့9383ည line to meter 51 kHz 9885တို့ဖြင့်စနေတင်္ဂနွေတွေမှာထပ်တိုး line လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီ season ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီအထိအဲ့မီတာ line အားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။ခုတော့အမျိုးသမီးကဏ္ဍနဲ့ပြန်လည်ဆက်တင်ပါမယ်ခင်ဗျာ။ဆက်နာသိန်းတဲ့ကိုဆက်ကျင်တဲ့အချိန်ထဲမှာအာဏာရှင်ဆက်ဆက်အမျိုးသမီးတွေပေါ်ခွဲခြားဖိနှိပ်ဆက်ဆက်နဲ့ပေါ်လာချီးစွမ်းမှုတွေအဆုံးသတ်စေခြင်းနဲ့အတွက်ဒေါမင်းစစ်စီလက်နက်ကင်လှူရှာမှုမှာပါဝင်ခဲ့တယ်လို့ကလေးတယောက်မိခင် single mother တူဖြစ်တဲ့မတ်အေးတောင်းကပြောပါတယ်။2021ခုနှစ်အနာသိမ်းမှုနောက်ပိုင်းတနင်္လာနေ့တိုင်းထဲမှာဆက်နာရှင်စက်ကြီးဆနပ်ပြပွဲနဲ့ဆက်တင်ခဲ့ပြီးလက်ရှိမှာတော့လက်နက်ကင်တော်လိုင်းဆက်လက်ဆင်နွှဲနေတယ်လို့ဆိုတဲ့ဒေါမင်းစစ်စီရဲ့အဖွဲ့ကမတ်အေးတောင်းကိုမတ်ကွန်ပျူတာဆက်သွယ်မေးမြန်းပြီးဒီတစ်ပတ်မျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ညာ။
မင်္ဂလာပါမယ်အေးတောင်းရှင်အခုလို VOA မျိုးသမီးကဏ္ဍမှာပါဝင်ပြီးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေမင်္ဂလာပါရှင်မရေကျမလည်းဟိုကျေးဇူးတင်ပါတယ်လို့တွေ့ခွင့်ရလေ
ဟုတ်ကဲ့ပါအမေတောင်းကအာနာရှင်စန့်ကျင်လှုပ်ရှားမှုမတိုင်ခင်တုန်းကတော့ဒါတာမန်မျိုးသမီးတယောက်ဖြစ်တယ်ပေါ့လေဆိုတော့ဒီလှုပ်ရှားမှုစခြင်းကစပြီးတော့ပါဝင်လာတယ်ဆိုတော့ကို့အတွက်ကောအတိတ်ကဘာတွေတွန်းကဖြစ်ခဲ့တယ်လဲအခုလို့ပါဝင်လာတဲ့အခါမှာရောအခက်ခဲကြုံရတာတွေပေါ့နော်အရင်နဲ့မတူတဲ့အခြေအနေကိုရင်ဆိုင်လာရတဲ့အခါမှာကို့အတွက်အခက်ခဲတွေရောဘာတွေများရှိပါလဲရှင
်ဟိုတွန်းအားပေးခဲ့ဆိုတော့ဟိုကျွန်တော်တို့ခစ်ဆက်ဆက်ကဒီဟိုလူမျိုးကြီးဝါဒအောက်မှာဒီအဖိုကြီးစိုးရေးဝါဒလည်းခက်ဆက်ဆက်ဖြစ်ခဲ့လေနော်အဲ့ဒီအာဏာရှင်လက်အောက်မှာအဲ့ဒီရဲ့ဟိုစိုးကြိုးကဟိုကျမကလည်းဟိုဓာတ်လိုက်ခံစားရပေါ့အဲ့လူမျိုးဆိုကျမဒီတော်လိုင်းဒီအာဏာဒီအာဏာသိမ်းတဲ့ဖြစ်စဉ်မတိုင်ခင်ကရိုးရိုးဟိုမျိုးသမီးတယောက်ပါပဲပေါ့နော်ဟိုဒါမဲ့အဲ့ဒီအာဏာသိမ်းတဲ့ဖြစ်စဉ်ထဲမှာဆိုကျမsingle mother တယောက်တော့ဖြစ်နေခဲ့ပြီကျမအိမ်တွင်းကြံ့ဖက်မှုကိုတော်တော်လေးတော့တုံ့လန့်ခဲ့ရပေါ့နော်အဲ့ဒါကြောင့်မလို့ဒီအိမ်တွင်းကြံ့ဖက်မှုတွေဟာဟိုခက်ဆက်ဆက်ကရှိနေခဲ့တယ်ဆိုတော့ဟိုကျမတို့ခစ်တယ်မှာပေါ့ဟိုအိမ်တွင်းကြံ့ဖက်မှုတွေတက်နေတလို့ရော့ကိုရော့ပါသေးရမယ်ဟိုရှင်းမပြောက်တိုင်တော့မှာပဲဟိုရော့ရမယ်ဆိုတဲ့တွေးပေါ့နော်ဟိုဒါကတော့အလုံးကဒဇင်နွယ်နေတာပေါ့ဒီတော်လှန်ရေးကဒဇွန်လုံးတော်လှန်ရေးဖြစ်လို့ဒီဟာတွေလည်းဟိုတော်လှန်ရေးရဲ့ဟိုဓာတ်လိုက်ပတ်သက်တဲ့ကိစ္စတွေဖြစ်လို့ကျမတို့ကတော်တော်လှန်ရမယ်အိမ်တွင်းကြံ့ဖက်မှုတွေကတော်လှန်လာသေးရပဲဒီအာဏာရှင်ကိုလည်းတော်လှန်ဖို့ကို့မှာတောင်းရှိလာတယ်ဆိုတဲ့အတွေးနဲ့ဒါတွန်းအားဖြစ်ခဲ့တာပေါ့ဟုတ်မှာ
လက်ရှိဒီအာဏာရှင်စန့်ကျင်လှုပ်ရှားမှုမှာတော့အလောပေါင်းဆိုတာအမျိုးသမီးတွေပုံစံမျိုးစုံနဲ့ဒီကဏ္ဍဆောင်ကနေပါဝင်နေကြတာရှိပါတယ်ဒါမဲအတောင်းကိုယ်တိုင်ဆိုလို့ရှိရင်လည်းဒါ single mother တယောက်ဖြစ်တယ်ဆိုတဲ့အခါကျတော့လေဒီလိုလှုပ်ရှားမှုမှာပါဝင်လာတဲ့အတွက်ကြောင့်မလို့အခက်ခဲတွေလည်းအဲ single mother တယောက်အနေနဲ့ကြုံရမယ်လို့ထင်ပါတယ်ဆိုတော့ကိုယ့်အတွက်အခက်ခဲဆုံးကဘာဖြစ်မလဲရှင
်ဒီပိုင်းကိုတွေးလိုက်တဲ့အခါကျတော့နည်းနည်းတော့ဟိုစိတ်ခံစားချက်ကတော့နည်းနည်းလေးဟိုခက်ခဲသီးလားအဲမိခင်တယောက်ရဲ့စိတ်နဲ့ပေါ့အဲမိခင်တယောက်ရဲ့စိတ်နဲ့နည်းနည်းတော့ခက်ခဲမိတယ်ဒီကာလမှာတော့ဟိုတော်လိုင်းရေးဆိုတာကတော့ခက်ခဲလေးနော်မဟိုဒါမဲ့ဟို single mother တယောက်အနေနဲ့ခက်ခဲဆုံးရာဘာပြောဟိုသမီးဟိုတာသမီးကိုယ်တာသမီးကိုလွမ်းနေချင်းလေးကတော့ဟိုနည်းနည်းလေးခက်ခဲရပါတော့နော်ဒါမဲ့ဟိုဒီတော်လိုင်းရေးထဲမှာတော့ အလုံးရှူတော့ဘောင်းစွားနေကျင်ဟိုခက်ခဲဆိုတာကိုမခက်ခဲလို့တော့ဖောက်ဘူးဟိုအလုံးကတော့ခက်ခဲကြတယ်ဟိုဒီကျမတို့ single မသားတွေမှဖောက်ဘူးပေါ့နော်ဟိုလက်ရှိအမျိုးသမီးတွေလည်းဟိုဟိုသားတွေသားသမီးတွေအများကြီးဆုံးရှုံးရတဲ့ခက်ခဲခံစားရတယ်အဲကျမအနေနဲ့တော့ထွေထူးခက်ခဲတော့မရှိဘူးဟိုသမီးလေးလွမ်းတဲ့ချိန်လေး5မိနစ်လောက်ကနေလွဲပြီးပေါ့နော်အဲ့လို
โอเคအဲ့တော့အဲ့လိုခက်ခဲကြီးကျွန်ရတဲ့အခါမှာရောဘလို့ကြော်လွားပြီးတော့ကိုယ့်ရဲ့ခံယူချက်အတွက်ဘလို့မျက်ဆက်ပြီးတော့ရက်တီပါလဲရှင်
ဒီလိုခက်ခဲကြော်လွားတဲ့ချိန်မှာတော့ဟိုထရီထူးတော့မိုတီမယူရဟိုကိုယ့်မျက်စိရှိမှခက်ခဲပေါင်းစုံကကိုယ့်မျက်စိရှိမှကိုကိုယ်နိုင်ပဲဖြစ်နေတဲ့ခါကျတော့ဒီဟာတွေကိုဟိုဒီစိတ်ခံစားချက်ပူဆွေးခြင်းတစ်ခုနဲ့ဖြတ်တန်းလို့မရဘူးလက်တွေ့ကြကြဖြတ်တန်းရမယ်လို့ဆိုတော့စိတ်ကအများအားဟိုတွေးထားရပဲတွေးထားရပေါ့နော်ဒီဟာနဲ့ပဲဟိုမိုတီယူပါကိုယ့်တယောက်နဲ့ဖြစ်နေဖြစ်ပေမဲ့တနိုင်ငံလုံးဖြစ်နေတာဟိုလူထမ်းစားပေါင်းစုံဖြစ်နေအောင်ပေါ့နော်လူမယ်မယ်လေးတွေကသာအဲ့လိုမျိုးဟိုဖြစ်နေတဲ့လက်ရှိဖြစ်နေတဲ့ခင်းချင်းတွေပဲပြန်အားလုံးကြည့်လိုက်ပြီးတော့ပေါ့နော်ဟိုပြန်ပြီးတော့ဟိုမိုတီယူပါတယ်လို့ဟုတ်ပါ
ကျော်ဒီလက်ရှိတောင်းမင်းဆက်ဆိုင်စစ်စင်ရေးနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိမြတ်မျှော်မှန်းချပါလဲအာဒီလှုပ်ကိုကိုတိုင်းရောဒီလှုပ်ရှားမှုတွေမှာဘယ်လောက်တိုင်းထားပြီးဆက်ပြီးတော့ပါဝင်သွားမလဲရှင
်ဟိုတော်လိုင်းရေးကတော့ဆုံးထိသွားမှာပေါ့နော်ဟိုတော်လိုင်းကိုကိုတိုင်းကတော့တော်လိုင်းရေးကိုဆုံးထိသွားမယ်ပဲဟိုဆုံးဖြတ်ထားတယ်ခံလဲခံယူထားတယ်ပေါ့အာဒီတောင်းမင်းစစ်စင်ရေးဟိုနေနဲ့လဲဟိုကျွန်မထင်တယ်ပေါ့နော်ဟိုကျွန်မတို့ကဟိုဒီလက်နက်ကင်လမ်းစဉ်မှစခဲ့တာမဟုတ်ဘူးကျွန်တော်တောင်းမင်းစစ်စင်ဆိုတာဟိုဆန္ဒပြတဲ့ဟိုကဟိုဒီဘေးကိစ္စကလေးကစခဲ့ရဆိုတော့ဟိုကျမတို့ဖွဲ့စည်းတစ်ခုလုံးနေနဲ့လဲဟိုတော်လိုင်းပြီးတဲ့အထိဟိုဒီဇိုင်းမမှန်သွားလိမ့်မယ်လို့တော့ဟိုကျမတို့ယူဆပါတယ်ပေါ့နော်အလုံးလဲခံယူထားပါတယ်လို့ဟုတ
်အခုရောလက်ရှိမှာမဲတောင်းနေနဲ့ဘလို့ပုံစံဒီကဏ္ဍတွေကနေပြီးတော့ပါဝင်နေတယ်လို့ပြောလို့ရမလဲရှင
့်ဟုတ်ဒီလက်ရှိမှာဒေါမင်းစစ်စင်ထဲမှာတော့ကျမကဟိုရိတ်ခါနဲ့ဗန္တာဆေးဝါးတာဝန်ခံတစ်ဖြစ်နဲ့ဟိုတာဝန်ထမ်းဆောင်နေပါတယ်ရှင
့်โอเคဆိုတော့ဒီဒေါမင်းစစ်စင်ရေးမှာကောတဝယ်ဒေသမှာရှိတဲ့အမျိုးသမီးတွေရောဘယ်လောက်ထိပါဝင်နေတယ်လို့ပြောလို့ရမလဲရှင
့်ဟိုဒီလက်နက်ကင်လမ်းစဉ်ထဲမှာဓာရိုက်ကတော့အမျိုးသမီးတွေဟိုတွေ့ရတာနည်းနေသေးတယ်လို့တော့ဆိုလို့ရတယ်ဆိုတော့ညာအဲကျမတို့ indirect အနေနဲ့ကတော့ကျမတို့မျိုးသမီးတွေကပါစင်အဖြစ်အများကြီးပါဝင်တာကိုတွေ့ရတာပေါ့နော်ဒီလက်နက်ကင်လမ်းစဉ်ကိုဟိုဓာတ်လိုက်ပါဝင်တဲ့မျိုးသမီးကတော့ဟိုနည်းနေသေးတာပေါ့နော်ဒါပေမဲ့ဒီကျမတို့မျိုးသမီးတယောက်ဒီတော်လိုင်းရဲ့ဝင်ရောက်ဖို့ဆိုရင်ကျမတို့နောက်မှမျိုးသမီးဒူကြီးကလည်းဟို indirect အားလိုက်ရှိနေတယ်ဆိုတာကိုကျမတို့ဒီကနေ့ပြောချင်တာပေါ့နော်ရှင
်ဆိုလိုတာကတော့တိုက်ရိုက်လက်နက်ကင်ပြီးတော့လှုပ်ရှားနေတာတော့ဟုတ်ချင်မှာဟုတ်မယ်ဒါပေမဲ့လည
်း
ဒီအာနာရှင်ဆန့်ကျင်တဲ့လှုပ်ရှားမှုတွေဒီလှုပ်ရှားမှုတွေမှာကဏ္ဍအသီးသီးမှာအမျိုးသမီးတွေပါဝင်နေတယ်လို့ပြောချင်တာလို့နားလဲပါတယ်ရှင
်အဲ့လိုပြောချင်ဖြစ်ပါတယ်မ
ဟုတ်ကဲ့ဆိုတော့ဒီတောင်းမင်းစစ်စင်ရေးရောလက်ရှိမှာဘလောက်အရှိန်ဟုန်ကောင်းကောင်းနဲ့တဝယ်ဒေသမှာလှုပ်ရှားနိုင်တယ်လို့ပြောလို့ရမလဲရှင်
ကျမတို့ကဒီဒါမင်းစစ်စင်ကဘယ်လောက်ထိရှိအောင်ကောင်းကောင်းနဲ့ပါဝင်နေတယ်လဲဆိုတော့ပုံမှန်ကတော့အဲတော်လိုင်းစကြတဲ့ကပေါ့နော်ဒီလက်နက်ကန်လမ်းစဉ်ရွေးကြတဲ့ကနေပြီးတော့ကျမတို့ဒါမင်းစစ်စင်ကြီးကရှင်ဟိုလုံးဝမရော့ခဲ့ဘူးပေါ့နော်ဟိုကျမတို့ချင်းအောင်ကွန်မန့်တွေကိုလည်းဟိုတက်နိုင်တဲ့၍ဟိုတိဆောက်ပြီးတော့ဟိုလိုက်နာပြီးတော့ပေါ့နော်ဟိုလိုက်နာပြီးတော့ဘယ်လိုပြောရမလဲဟိုဘလောက်တိရှင်ဟိုအားကောင်းနေလဲဆိုတဲ့ပုံမှာပြောတာပေါ့နော်ဟိုကျမတို့ဒီလက်နက်ကိုက်လမ်းစဉ်ဆိုတဲ့ပုံမှာဘယ်တော့ခါမှဟိုရှင်ညက်ဝါချင်းမရှိဘဲနဲ့အာကျမတို့ဟိုတိုက်ခိုက်ရင်ပြင်ဆင်ရင်ပြင်ဆင်ရင်တိုက်ခိုက်ရင်နဲ့တောက်လျှောက်ဟိုအားတိုက်အင်တိုင်းနဲ့ပဲစူးစမ်းပြီးလိုက်ပါနေတယ်လို့ပဲကျမပြောချင်ပါတယ်မိုက
်ကျော်ကိုတိုင်းကဒီလှုပ်ရှားမှုမှာပါဝင်နေတဲ့အမျိုးသမီးတယောက်အနေနဲ့ပေါ့နော်အခုလိုဒီအာနာရှင်စက်ကြီးလှုပ်ရှားမှုတွေမှာအမျိုးသမီးတွေလည်းပါဝင်နေတာမှန်တယ်ဒါပေမဲ့လည်းတစ်ချိန်တည်းမှာလည်းဒီဥဆောင်မှုကဏ္ဍကောရတဲ့တလောက်ရတယ်လို့ရောယူဆမိပါလားရှင
်ကျမပြောရမယ်ဆိုရင်ဥဆောင်မှုကဏ္ဍမှာရတဲ့တလောက်ရလားဆိုတော့ရတယ်လို့တော့ယူဆလို့ရတယ်ဟိုကျမတို့ဒီဒေါင်းမင်းနဲ့ပဲပြောမယ်ဆိုရင်ဥဆောင်မှုကဏ္ဍမှာရတဲ့တလောက်တော့ရတယ်အဲအများကြီးဥဆောင်ခွင့်ရတယ်ပေါ့နော်အာဒီပြင်ခြုံငုံပြီးတော့ဥဆောင်မှုကဏ္ဍတွေမှာဟိုအားနဲ့နေသေးတယ်လို့ကျွန်မမြင်တယ်ဒီဒေါင်းမင်းတစ်ခုအနေနဲ့ပဲပြောရရင်တော့ဥဆောင်မှုကဏ္ဍမှာရတဲ့တလောက်တော့ရတယ်ဟိုအများကြီးအဲဟိုပြောရေးဆိုခွင့်တွေအပြည့်ဝရခဲ့လို့ကျွန်မပြောချင်ပါတယ်မိုက
်ဟုတ်ကဲ့ပါဒါမြန်မာနိုင်ငံဟိုမြန်မာနိုင်ငံမှာဒီအာဏာရှင်ဆန့်ကျင်တဲ့2021လူလူလှုပ်ရှားမှုစတင်ချိန်မှာစပြီးတော့အမျိုးသမီးတွေရှေ့တန်းမှာပါဝင်နေရဆိုတာကတော့ထင်ထင်ရှားရှားဒါဟိုလှုပ်ရှားခဲ့တဲ့ဒီပုံရိပ်တွေတကယ်ဖြစ်စဉ်တွေကိုကြည့်ရင်လည်းမြင်နိုင်ပါတယ်တချို့ဆိုလို့ရှိရင်ဒါအမျိုးသမီးတွေအဓိကဒီမောင်းနေတဲ့လှုပ်ရှားမှုတစ်ခုလို့တောင်ပြောကြတာရှိတယ်ဒီလှုပ်ရှားမှုဒီလောက်ထိရှေ့ရောက်တယ်ဆိုတာအမျိုးသမီးတွေရဲ့ပါဝင်မှုအားကောင်းတာကြောင့်ဆိုတဲ့ဟာမျိုးပြောကြတယ်လေ ဆိုတော့အဲ့ဒီပေါ်မှာရောကိုကိုရဲအကြောက်လည်းဒီထဲမှာပါဝင်နေတဲ့ဒါအမျိုးသမီးတယောက်နေနဲ့ဒီဒေါမင်းစစ်စီဆိုတာလည်းတဝဲဒေတာမှာဆိုရင်ဒါအရေးပါတဲ့စစ်စီတခုဖြစ်တယ်ဒီထဲမှာမှကိုကလည်းဥဆောင်တဲ့နေရာတခုကနေပါနေတာဆိုတော့လေအဲ့ဒီပေါ်မှာရောအားရချင်တဲ့မှုရှိရသလားအမျိုးသမီးရဲ့ပါဝင်ပတ်သက်မှုဟာတကယ်ပဲဒီအရေးပါတဲ့အခက်ကဏ္ဍမှာရှိတယ်လို့ပြောတဲ့တစ်ချိန်တည်းမှာတကယ်ရောလုံဆောင်ခွင့်ဥဆောင်ခွင့်ဆုံးဖြတ်ချက်ချခွင့်တွေမှာပါဝင်ရလားပေါ့နော်အဲ့ဒီသဘောနဲ့ကျွန်မကမေးမြန်းတာဖြစ်ပါတယ
်ဟုတ်ဟိုကျွန်မအာမနာတန်ပြောရရင်တော့ဟိုဒါတော့ဟိုနှစ်ဖက်စလုံးမှာအားနေချက်အားလာချက်ရှိမှာပေါ့နော်ဒီတကယ်ဟိုဆုံးဖြတ်ချက်ချတဲ့နေရာတွေမှာဟိုတကယ်ရောဟိုဟိုပေါ့ဟိုပါစနေအဖြစ်ကျွန်မပြောရမယ်ဆိုရင်တော့ဟိုပြီးွားတော့မဟုတ်နေဘူးပေါ့နော်ဒန်းတူဆိုတဲ့ပုံမှာပြီးွားတော့မဟုတ်နေဘူးဟိုတစ်ဖက်ကျွန်မအားနဲ့ချက်အားသာချက်နဲ့ပြောရမယ်ဆိုရင်ကျွန်မတို့မျိုးသမီးတွေဟိုဒီလိုမျိုးဆုံးဖြတ်ချက်ချတဲ့နေရာမှာပါဝင်နေမှုနည်းနေသေးလို့များကျွန်မတို့ကပြီးွားဆုံးဖြတ်ပိုင်ခွင့်မရှိသေးတာလားဆိုတာကိုလည်းကိုကိုကိုပြန်ပြီးတော့ဟိုမိကုန်ထုတ်မိတယ်အဲဒါမဲ့ဟိုကျွန်မတို့မျိုးသမီးတွေပါဝင်လာဖို့ဆိုတာလည်းအဲဟိုခန်းကတော့တခုအနေနဲ့လူတော့လူအပ်သေးတယ်လို့ကျွန်မအလိုရမြင်ပါတယ်မရေ
ဟုတ်ကဲ့ပါရှင်ဆိုတော့အမျိုးသမီးတွေများပို့ပို့ပါဝင်မယ်ဆိုလို့ရှင်ဒီလှုပ်ရှားမှုကပို့ရှေ့ရောက်မယ်လို့ရောယူဆမိပါလား
ဒါတော့အများယူဆတယ်ကျွန်မတို့အမျိုးသမီးတွေဟိုဒါကိုကိုကို confidence ဆိုရဖြစ်နေလို့တော့မဟုတ်ဘူးကျွန်မမြင်တဲ့ခင်ချင်းပေါ့နော်ကျွန်မဖြတ်တန်းရတဲ့တောက်လျှောက်မှာဆိုရင်ကျွန်မတို့အမျိုးသမီးတွေဒီတက်တီပါဝင်နိုင်မယ်ဆိုရင်အရွေးကဒီတက်တီယူနိုင်မယ်လို့မအတော့ဒါ 100% ကျွန်မပြောချင်တယ်မဟဲ့ဆိုကိုဖြတ်တန်းရတဲ့ခင်းကျင်းတွေမှာကျွန်မတွေ့တဲ့တည်းပါဝင်နေတယ်ဆိုရင်ငါတို့အရေးကဒီထက်ရွေးနိုင်တယ်ဆိုတော့ဟိုကျွန်မအဲ့လိုတော့ချစ်မိတယ်မဟဲ့ဟုတ
်ကဲ့ပါအခုလိုအချိန်ပေးပြီးတော့ဖြေကြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကျွန်မလည်းဟိုဖြေခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်မဟဲ့ဟုတ်
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
အခုတော့သုတဆုံးလင် American တခွင်အစီအစဉ်နဲ့ဆက်ပါမယ်ဗျာ American ပြည်တော်စု Florida ပြည်နယ်မှာမြန်မာစပုံးမွေတွေကိုဘာကြောင့်နှစ်စင်တုတ်တင်ရှင်းလင်းနေကြပါလဲ California ပြည်နယ်မှာတော့ចောင်းဆရာဆရာမတွေအတွက်အစိုးရကဘလို့အထူးအစီအစဉ်တွေထောက်ပံ့ပေးထားပါတယ်ဒီတစ်ပတ်အစီအစဉ်မှာကိုအောင်တင်ပြထားပါတယ်ညာ
ဖလော်ရီဒါပြည်နယ်မှာအခုလိုရာသီရောက်တိုင်းမျိုးပွားလွယ်တဲ့မြန်မာစပုံးမွေဖမ်းပွဲကျင်းပလေရှိပါတယ် Everglades သဘာဝဥယျာဉ်ထဲမှာကျင်းပတဲ့ဒီမွေဖမ်းပွဲမှာအနိုင်ရကြသူတွေအနေနဲ့ဒေါ်လာ3000စုကြီးကိုခွဲဝေရယူနိုင်တာပါမွေမဖမ်းခင်မွေဖမ်းပြီးလဲတင်ပေးပါတယ်
The main goal of the Python challenge is to
ဇဘောမွေဖမ်းပြိုင်ပွဲကျင်းပတဲ့ရည်ရွယ်ချက်ကမြပြလွန်းတဲ့ဒီမွေတွေအကြောင်းလူတွေပို့သိလာအောင်ပါအထူးသဖြင့်မြမဇဘောမွေပါကျွန်တော်တို့ကြီးမတက်နိုင်တာကြောင့်အားလုံးသိအောင်အခုလိုလုပ်တာပါမိနစ်တုံးကဇဘောအကောင့်200လောက်ဖမ်းနိုင်ခဲ့ပါတယ်များတာပဲဖြစ်ဖြစ်နဲတာပဲဖြစ်ဖြစ်ကိုကဖမ်းနိုင်ပြီဆိုကြတဲ့ကဌာနမျိုးစိတ်တွေအတွက်အထောက်အကူဖြစ်ပါတယ
် Florida ကမွေဖမ်းပွဲကို Mississippi လို့အိမ်ကြီးချင်းပြည်နယ်ကလူတွေလည်းဝင်ရောက်ဆင်နွှဲကြပါတယ်လွန်ခဲ့တဲ့ဆယ်စုနှစ်တွေကတည်းကစတင်ခဲ့တဲ့မွေဖမ်းပွဲကိုခုအခါလူပေါင်း600ကျော်ပါဝင်ဆင်နွှဲကြပြီးကနေဒါနဲ့တခြားပြည်နယ်တွေကမွေဖမ်းသူ130လဲပါဝင်ပါတယ်မွေဖမ်းသူတွေထဲမှာအမေရိကန်တပ်ဖွဲ့ဝင်တွေပြည်နယ်ဝန်ထမ်းတွေစစ်ပြန်တွေနဲ့မွေဖမ်းသင်္ကစားသူတွေလဲပါဝင်ပါတယ်
It's my first time doing this particular challenge.
ကျွန်တော်တက်တော့ပထမဆုံးချိန်ပါ။ဒါပေမဲ့အရင်တုန်းကတော့ကျွန်တော်နဲ့ကျွန်တော်တငယ်ချင်းတွေကမိချောင်းတွေနဲ့ကြီးနီကောင်း၊မော်ကာဆင်၊ဝင်းမီးကြောက်စတဲ့အစိပ်ပြေးမွေတွေပဲဖမ်းခဲ့တာပါ။ဘဝတစ်လျှောက်လုံးမွေတွေဖမ်းခဲ့ပြီးမဲ့အခုမှသာမွေဖမ်းပြိုင်ပွဲဝင်ဖြစ်တာပါ
။ It's good that we catch hatchlings.
အကောင်ပေါက်တွေကိုဖမ်းမိတာပါ။တော်တော်များများကမွေအကောင်ကြီးတွေကိုဖမ်းကျင်ကြပါတယ်။ဒါပေမဲ့အဲ့ဒီအကောင်ကြီးတွေကသဘာဝပတ်ဝန်းကျင်ကိုဖျက်ဆီးပြီးပါပြီ။ဒါကြောင့်အဲ့ဒီလိုသဘာဝကိုမဖျက်နိုင်ခင်တခြားတတဝါတွေကိုမစားခင်အကောင်သိပ်မကြီးခင်မှာဖမ်းတာပါကြိုတင်ကာကွယ်တဲ့သဘောပါ
ငွေဖမ်းကတစ်နာရီ13ဒေါ်လာသူကရရှိပြီး၄ဘီအရှိဇပတ်အုံးငွေတစ်ကောင်ဖမ်းမိရင်50ထပ်ဆောင်ရပါတယ်နောက်ထပ်တစ်ဘီရှိသွားတိုင်း25ဒေါ်လာပိုရပါတယ်မကြခင်မှာမွေးဖွားလာမဲ့သူရင်သွေးအတွက်လဲဂါလန်ကငွေစုဆောင်ဖို့ပိုလိုအပ်နေတာပါသူကငွေမဖမ်းချိန်မှာတော့မွေရင်းစစ်မြစ်အရှိတောင်အရှာဒေတာကတွားတွားတရဝါတွေကိုလိုက်လံရှာဖွေပါတယ်ဂါလန်ဟာစပတ်အုံးမွေဖမ်းတဲ့တန်းကိုအွန်လိုင်းကနေတက်ရောက်ခဲ့တာပါ
စိတ်ပိုင်းဆိုင်ရာဒဏ်ရာရခဲ့တဲ့စစ်မှုထမ်းအောင်တွေအနေနဲ့စပတ်အုံးမွေလိုက်လံဖမ်းဆီးရင်ကိုယ့်ရဲ့ဝေဒနာကိုကုစားနိုင်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့လွန်ခဲ့တဲ့15နှစ်ကတည်းကအသက်65နှစ်အရွယ် Tom Rahiga က Swamp Apes အသင်းကိုထူထောင်ပြီးတော့သင်တန်းပေးခဲ့တာပါ
The pythons have left a great impact
စပတ်အုံးမွေတွေကသဘောပတ်ဝန်းကျင်ကိုစိုးကျိုးတွေပဲပေးတာပါအရင်ကဆိုရင်တရစ်ဆန်မျိုးစုံရဲ့အသံကိုကြားနေရတာကနေအခုတော့တိတ်ဆိတ်နေပါပြီစပတ်အုံးတွေကြောင့်ခဏရလိုဖြစ်ပြီးတရစ်ဆန်တွေကိုမတွေ့ရတော့ပါဘူး
ဖလော်ရီဒါပြည်နယ်ကစိတ်မြေဆွဆွတဲ့သဘာဝဥယျာဉ်နယ်မြေတွေကဆောက်တန်ဂလိတ်ဟိုလီလန်နဲ့ရော့တန်ဘာဂါမှာငွေဖမ်းရမှာဖြစ်ပြီးတော့ဖမ်းမိတဲ့မျိုးတွေကိုလည်းမတက်ခင်မှာတတ်နိုင်သမျှညှဉ်းပန်းနှိပ်စက်ရာမရောက်အောင်ဆောင်ရွက်ဖို့လိုပါတယ်စုတွေကိုတော့ကဏ္ဍလိုက်ခွဲထားပြီးတော့ငွေအများဆုံးတတ်နိုင်တဲ့လူဒါမှမဟုတ်အခွဲလိုက်ကိုဒေါ်လာ2500ဒုတိယစု1500နဲ့တတိယစု1000ချီးမြှင့်သွားမှာပါကနပေါင်းစုံမှာအကောင်းဆုံးဖမ်းယူနိုင်သူကတော့တပေါင်းရမှာဖြစ်ပါတယ
် They're out competing us you know
သူတို့ကတိတ်များလို့တော့ဖမ်းလို့မနိုင်ပါဘူးသူတို့ရှိတဲ့နေရာတိုင်းကိုလည်းကိုကမသွားနိုင်လို့ပါဒါကြောင့်ကိုတက်နိုင်တဲ့အပိုင်းကနေလူများတည်အောင်ဆောင်ရွက်တာပါ
တောင်ပိုင်းဖလော်ရီဒါရေအင်းမြင့်ရပ်ယူသုံးဆွဲတဲ့နယ်မြေအတွင်းမှာမျိုးပွားလွယ်တဲ့စပောင်းမွေပြဿနာဖြေရှင်းဖို့ပြည်နယ်အစိုးရကကလေးဆန်ရှင်းလင်းရေးအဖွဲ့တွေနဲ့ငှားရမ်းဆောင်ရွက်နေပြီးတော့အဲ့ဒီအဖွဲ့တွေအနေနဲ့စပောင်းမွေပေါင်း11000ကျော်ကိုတပ်ဖြတ်နိုင်ခဲ့ပါတယ်မနစ်တုံးကမွေဖွမ်းပွဲအတွင်းစပောင်း200ကျော်ဖမ်းဆီးနိုင်ခဲ့ပြီးတော့ Paul Hobbs ဆိုသူကအကောင့်20ဖမ်းဆီးပြီးမွေအများဆုံးဖမ်းဆီးနိုင်သူစုရခဲ့ပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားကအထက်တန်းကျောင်းဆရာမလီဆာရက်စကင်ဟာသူ့ရဲ့ကျင့်ကြက်တဲ့ခန်းကနေရေးသက်တာတဲ့ဝင်တဲ့အင်အားကိုပြောင်းရွှေ့ပါတယ်။တလောက်ကို1500သာပေးရတဲ့အင်အားထဲမှာရှုကင်းကောင်းကောင်းလေးမြင်ရသလိုကျောင်းနဲ့လည်းနီးပါတယ
်။ I can walk to work so
ကျောင်းကိုလမ်းလျှောက်သွားလို့ရတာကြောင့်ဓာတ်ဆီဆေးကိစ္စကိုလည်းထည့်တွက်စရာမလိုတော့ပါဘူး။တခြားအရာတွေအားလုံးထက်လူမှုအတိုင်းဝိုင်းကိုအကျိုးပြုတာမျိုးပို့ပြီးတော့တန်ဖိုးထားပါလေ။
နေထိုင်စေးကြီးလုံးတဲ့ဒေသမှာကုလဇင်းလုံးနဲ့အိမ်ရဖို့ဆိုတာမလွယ်ပါဘူး။ဒါပေမဲ့လည်းဆန်ဖရန်စစ္စကိုတောင်ဘက်ကကျောင်းတွေရဲ့ကြီးကျယ်အုပ်ချုပ်သူတွေကဆရာဆရာမတွေနဲ့တခြားကျောင်းဝန်ထမ်းတွေအတွက်အင်အားစီမံပေးပါရတယ်။မေလမှာစတင်ဖွင့်တဲ့လူနေတိုက်ခန်းပေါင်း122ခုမှာတယောက်အိမ်ခန်းကနေ3ယောက်အိမ်ခန်းအထိပါဝင်ပါတယ်။
I don't know why they didn't do it sooner.
ဒီနုံကတော့ဘာကြောင့်မလုပ်တာလဲဆိုတာကိုမသိပါဘူး။တခြားကျောင်းတွေလည်းအခုလိုမျိုးလုပ်ဖို့စဉ်းစားသင့်တယ်ထင်ပါတယ်။ဆရာဆရာမတွေကိုတန်ဖိုးထားလို့ဆိုတာမျိုးအခုလိုပြတာသင့်ပါတယ်။အခုလိုပုံစံမျိုးနဲ့ပညာရေးဝန်ထမ်းတွေကိုဆွဲဆောင်သင့်ပါတယ်
။ Samadio KI အတွင်းက Jefferson Union အထက်တန်းကျောင်းနေမြေအတွင်းမှာလည်းကျောင်းဝန်တန်းအင်အားစီစဉ်ပေးပါရတယ်။အမေရိကန်တိုင်းငံလုံးမှာဆရာဆရာမမလုံလောက်တဲ့ပြဿနာနဲ့အခန်းငါးကဈေးကြီးတဲ့ပြဿနာတွေရင်ဆိုင်နေရချင်းအတွင်းကျယ်ဝန်းတဲ့မြေနေရာတွေမှာအခုလိုအင်အားစီမံပြီးပညာရေးဝန်ထမ်းတွေစုဆောင်ဖို့ကြိုးစားတာပါ။
As housing costs rise,
အစည်းတွေကလည်းတက်လာ။ဖြိုင်တွင်ကျောင်းတွေမှာလည်းဆရာဆရာမတွေကမလုံလောက်တော့အခုလိုအင်အားတွေစောက်လို့မရဘူးလားဆိုတာပါ။ကျွန်တော်တို့မှရှိတာညီနေရပါ။အ
မေရိကန်မှာပညာရေးဝန်ထမ်းတွေအတွက်အင်အားစီမံပေးတဲ့အလေထမျိုးကတော့တိတ်များများဆဆတွေ့ရလိမ့်မရှိပါဘူး။ဒါပေမဲ့လည်းဝန်ထမ်းအင်အားမျိုးဖန်တီးပေးမယ်ဆိုရင်တော့ဆရာဆရာမတွေဟာသူတို့လုပ်ငန်းခွင်ကျောင်းတွေနဲ့နေရာမှာနေနိုင်ပြီးကျောင်းသူကျောင်းသားမိဘတွေနဲ့ပါပိုထိတွေ့ဆက်ဆံနိုင်ပြီးနှစ်ပတ်လုံးအတွက်ပိုအကျိုးရှိစေမှာပါ
You know we've had significant turnover of staff
ဒီနှစ်ပိုင်းတွင်မှာနှစ်စဉ်ဝန်ထမ်းအဝင်ထွက်ဦးရေ25ရာခိုင်နှုန်းလောက်ရှိပါတယ်အခုလိုမျိုးလုံးနိုင်နေဆိုရင်တော့ဆရာဆရာမတွေတခြားဝန်ထမ်းတွေကိုဆွဲဆောင်နိုင်မယ်ထင်ပါတယ
်ဒီဒေသကလစာနှုန်းကနေပါလုံးနဲ့အထက်ပါရာကြောင်းအနီးနားဝန်းကျင်ကပေးတဲ့လစာတွေနဲ့ရှင်းမရပါဘူး2022-23ခုနှစ်ပညာသင်နှစ်အတွက်တစ်နှစ်စာ6000လောက်ပဲပေးနိုင်ကြပါတခြားဒေသတွေမှာတော့တစ်နှစ်ကို9000ခွဲ8000နီးပါးပေးနေကြတာပါဒီလိုအချိန်မှာပဲပညာရေးဝန်ထမ်းတွေအတွက်အင်အားဖန်တီးပေးတာကြောင်းအသက်ရှူချောင်းရတယ်လို့ဆိုရတယ်
and that crossed our minds several times
about the area ကနေပြန်ရတော့မလားဆိုပြီးတော့လည်းမကြာခဏစဉ်းစားဖြစ်ပါတယ်အချင်းတော်တော်ကြာကြာကြံ့ရမရဖြစ်ပြီးနောက်ဆုံးမှာတော့ဝန်ထမ်းအင်ယာရလိုက်တာပါအ
င်ယာရရဲ့အင်ကန်းကတော့တစ်ယောက်ခန်း1400ကနေ3ယောက်ခန်း2400အထိစားစားရှိပါတယ်တံပိုးနဲ့အင်ယာမှာ9နှစ်နေခွင့်ရတော့မှာအင်ဝယ်ဖို့အတွက်ငွေစုနိုင်အောင်ပညာရေးဝန်ထမ်းတွေကိုအခုလိုအထောက်အပံ့ပေးတာလည်းဖြစ်ပါတယ်ခင်ဗျာ
VOAS စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့သိပ္ပံနဲ့ဤပညာကဏ္ဍမှာအပင်တွေရဲ့မိတ်ဆွေဘက်တီမာမျက်နဲ့တွဲနေတဲ့အကျိုးပြုမှုအကြောင်းတစ္ဆက်တာကိုကြည့်အောင်ပါဘက်တီမာမျက်ရဲ့မှုင်းနှံရှိတဲ့အမြင့်ဟာမိုက်ခိုရိုက်ဇာခေါ်တဲ့အပင်အကျိုးပြုမှုတွေကိုဆွဲဆောင်နိုင်တယ်လို့ဇီဝဤပညာရှင်ဒေါက်တာသန်းသန်းစင်ကပြောပါတယ် ဘက်တီမာမြင့်တဲ့တူအပင်အတွက်ရေသာမကနိုက်ထရိုဂျင်ဖော့စဖရက်တို့လိုအဟာရတွေရအောင်လုပ်ပေးနိုင်တဲ့ဒီမိုအကြောင်းကိုဒီတစ်ပတ်ဒေါက်ခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဗတီဘမြက်ဘလုတ်လုတ်ပုံပေါ့နော်ဒီမြက်ဟာဆိုလို့ရှင်ပို့တစ်မျိုးနဲ့တွဲနေတယ်လို့လည်းဆရာမပြောတော့လေအဲ့ဒီအကြောင်းလေးသိကြလို့ပါဆရာမအဲ့ဒါပြောပြပေးပါဆရာမ
ဗတီဘဟာသူ့နဲ့တွဲဆိုင်တဲ့ပင်ကိုအဟာရနဲ့မဟုတ်ဘူးသူ့ကိုယ်တိုင်ကလည်းရင်ငတ်တဲ့ဓာတ်ကိုခံနိုင်စွမ်းရှိတယ်လို့သူ့နဲ့တွဲဆိုင်တဲ့အပင်မာပဲမဲဆိုင်ဆိုင်သူကအဲ့ဗတီဘကိုခြံရံပြီးတော့ဆိုင်လိုက်တဲ့အခါမှာအဲ့ဒီအပင်ရဲ့တိုးတက်မှုကလည်းအရန်ကောင်းလာတယ်နောက်ပြီးတော့အဲ့အပင်ဟာဘာလဲဆိုရင်အစာအာဟာရဓာတ်ပေါ့နော်အပင်လိုအပ်တဲ့အပင်ချိုက်နှစ်သက်တဲ့အာဟာရဓာတ်တွေကိုဟိုဗတီဘရဲ့အမြင့်မှာရှိတဲ့ enzyme တွေကနေပြီးတော့ဖြောထုတ်ပေးသလိုဖြစ်ပြီးတော့ပေါ့နော်ဒီအပင်ဟာဆိုရင်တခြားဗတီဘာနဲ့တွဲမဆိုင်တဲ့အပင်တွေထက်သူကပို့ပြီးတော့ဟိုကောင်းမွန်နေရာကိုတွေ့ရှိရပါတယ်ဒီရဲ့အမြင့်က73မီထိဆင်းတဲ့အတွက်ကြောင့်ဒီစားဒီသီးနှံပင်ပင်တွေအမြင့်မရောက်တဲ့နေရာထိကိုသူကရေစုပ်ပေးမယ်နောက်ပြီးတော့အဲ့အမြင့်ကနေပြီးတော့ဒီအဲထွက်တဲ့ပေါ့နော်ဟိုဘယ်လိုပြောမလဲအနုစည်းဝါးတွေရဲ့ enzyme ကြောင့်လဲဒီအာဟာရဓာတ်တွေကအပင်ကပိုရလာတယ်ဆိုအဲ့ဒါကတော့ဟို mycorrhizal ဆိုမှုပေါ့နော်သူကဗတီဘာမြက်ကိုအချိုးပြုတ်တဲ့အတွက်အချိုးပြုတ်မှုလို့ပဲကျွန်မပြောချင်ပါတယ်ဟို myco ဆိုတာတော့ဟိုဟာပေါ့လေမှုလို့အဓိပ္ပာယ်ရပါတယ် rhizal ကတော့အမြင့်လို့အဓိပ္ပာယ်ရတယ်ပေါ့နော်ဒီ mycorrhizal ကကြတော့အဲ့ဒီဗတီဘာမြက်မှာကပ်ပြီးတော့နေတယ်သူ့ရဲ့လုံးဘက်ကဆိုရင်ကျမတို့ဒီစပင်ရဲ့ဆယ်ပုံတစ်ပုံလောက်ပဲရှိတယ်နောက်ပြီးတော့အရန်လဲတင်းငယ်တယ်တင်းငယ်ပြီးတော့သူကဒီဗတီဘာမြက်က73မီဆင်းနိုင်တယ်ဆိုရင်သူကအများကြီးသူ့ထက်ပိုဆင်းနိုင်တယ်အဲမိုက်ကိုရိုက်ဇာကလေဆင်းနိုင်ပြီးတော့သူကနေထွက်တဲ့ enzyme တွေပေါ့နော်သူ့ရဲ့သူကနေထွက်တဲ့ enzyme တွေကြောင့်မလို့ဒီအဲ့ဗတီဘာရဲ့အမြင့်အုံပေါ့ rhizosphere လို့ခေါ်တဲ့အမြင့်အုံတစ်ဝိုက်မှာရှိတဲ့အာဟာရဓာတ်တွေကိုသူကနေပြီးတော့သူ့ရဲ့ enzyme နဲ့ဖြောထုတ်ပေးတယ်ဖြောထုတ်ပေးတဲ့အခါမှာဗတီဘာပင်ကနေပြီးတော့အသင့်စားသုံးနိုင်တာပေါ့ဆရာမအဲ့ဒါကြောင့်လဲဒီအပင်တွေရဲ့ growth performance ကပိုကောင်းလာတယ်ပေါ့နော်အဲ့ဒါမျိုးဟိုကျမတို့ကလေဟိုတတိချာချာကျမစောင်းမရေးထားတာလည်းရှိပါတယ်ဗတီဘာ network မှာတင်ထားပါတယ်အဲ့ mycorrhizal ရဲ့အကြောင်းပေါ့နော်သူကတော့အဲ့လိုမျိုးရှိပ
ါဆရာမဒီ mycorrhizal ဒီ rhizome ပေါ့နော်ဒီမှုနဲ့ပတ်သက်ပြီးတော့ဟိုလက်တွေ့ဆန်းသက်ထားတာတွေနည်းနည်းပြောပြပေးပါဆရာမဒီထဲမှာဘာဓာတ်တွေပါတယ်ပေါ့နော်အပင်အတွက်ကိုအကျိုးပြုရရှိတယ်ဆိုတော့ပြောပြပေးပ
ါ Okay သူရဲ့ဒီ mycorrhizal ကတော့ဟိုများသောအားဖြင့်တော့ဟုတ်ပါပေါ့လေအပင်တွေရဲ့အမြင့်တွေမှာရှိပါတယ်နေပါတယ်ဆရာမသူမနေတာဆိုတော့ဟိုဟုတ်ပါပေါ့ပန်းကော်ပြီးမုံလာပေါ့နော်အဲ့ဒီမျိုးရင်းတွေလောက်ပဲသူမနေတာပန်းကော်ပြီးမုံလာတို့ဘာတို့ရဲ့အပင်တွေရဲ့အမြင့်တွေလောက်ပဲမနေတာဂျန်တဲ့ပင်တွေရဲ့အမြင့်မှာရှိရဲ့ရှိရဲ့အခါမှာဒီဗတီဘာရဲ့အမြင့်ကကြတော့ရှည်လျားတယ်နောက်မှုန်းရနှံ့ရှိရဲ့အခါကြတော့အဲ့မိုက်ကိုရိုက်ဇာဆွဲမှုကတွေ့ကပ်ပြီးတော့နေရပုံများတော့ပေါ့တခြားပင်ထက်ပုံများတယ်ပုံများတဲ့အခါကျတော့သူ့ဟာထုတ်တဲ့ enzyme ဟာဒီပေါ့လေဟို phosphorus drug ပေါ့နော် phosphorus drug ကဆိုတာကျွန်တော်စိုက်ပြေးမှဆိုရင်ဟိုသူကရေးမှပျော်တာနဲတယ်နဲတဲ့အခါကျတော့ phosphorus ကိုဟိုဖြောထုတ်နိုင်တာဒီအနုစည်းဝါးတွေကဒါဖြောထုတ်နိုင်နေဆိုတော့ဒီ mycorrhizal ရှိနေတဲ့အတွက်အပင်ရဲ့အမြင့်အုံတစ်ဝိုင်းမှရှိရဲ့ phosphorus တွေကကျွဲဝလာကျွဲဝလာတော့ဒီချူလလောင် contact တို့ဘာလို့ကဆရာတွေဆိုလို့ရှိရင်အဲ့ဒီအမြင့်အုံတဝိုက်ကမြေသားကိုပဲတခွဲဆန်းတက်တဲ့အခါမှာ available phosphorus ပေါ့နော်အပင်ကစားသုံးနိုင်တဲ့ phosphorus drug ကပိုများလာတယ်ပိုများလာတဲ့အတွက်ဗတီဘာအမြင့်ကိုတူးထုတ်တယ်ဆိုရင်အဲ့ဒီအမြင့်တွေကိုသူကမြေဩစာအနေနဲ့ပြန်ရောင်းတာမျိုးပေါ့အဲ့လိုမျိုးပေါ့သူကတခြားမြေနဲ့မတူတော့ဆံမရဲ့ဒီ phosphorus တွေကများနေတယ်အဲ့ပါတယ်များနေတဲ့ phosphorus ကလည်းအပင်ကအလွယ်တကူစားနိုင်နေဆိုတာကို ူတို့တွေ့ထားတာရှိပါတယ်ဆရာမ။အဲဒါကြောင့်မလို့ဒီဗတိဘာနဲ့တီးနှံပင်နဲ့တွဲဆိုင်ခြင်းအပြင်ဗတိဘာဒီတီးနှံပင်ကိုအနှောက်အယှက်မပေးဘူး။အစာလည်းလူမစားတဲ့အပြင်အစာတွေလည်းဖြစ်တင်ပေးတယ်၊ရေတွေလည်းဖြစ်တင်ပေးတယ်ဆိုတာ ਉਹ လေ။ဟိုကျမတို့ကကိုတွေ့ပေါ့နော်။ကိုတွေ့လေးတွေလည်းရှိသွားတယ်။နောက်ပြီးတော့လည်းဒါလေးတွေကိုလည်းဟိုတွဲဆိုင်ကြဖို့ပေါ့နော်။
တို့တွဲဆိုင်တယ်ဆိုတော့ဘယ်လိုပုံစံနဲ့တွဲဆိုင်တာလဲပြောပြပေးပါဆရာမ။
ဟုတ်ကဲ့ဟိုတွဲဆိုင်တာကြတော့လဲလေဆရာမတွဲဆိုင်ရင်ပိုကောင်းတာတွေကလည်းဟိုကျမတို့ဒီ Vetiver Network International တို့ဘာတို့ BNN Vetiver Network တို့မှာလည်းပုံနေအများကြီးတွေ့ရပါတယ်ဆရာမတို့ကတင်တာပေါ့နော်တွဲဆိုင်တဲ့အခါကြတော့ဥမာဒီက coffee bean ဆိုင်မယ်ဆရာမရဲ့ coffee bean ဆိုင်မယ် top up bean ဆိုင်မယ်ဟိုပိတ်နှဲ bean ဆိုင်မယ်တီး bean စား bean နေမကြီး bean နေဆိုင်မယ်အကုန်ဘာပဲမဲဆိုင်ဆိုင်သူကနှစ်ရှိပင်ဆိုရင်သူ့ကိုတက်တန်းနုစင်မှာပေါ့နော်အလဲမှာအပင်ကိုထားပြီးတော့လေးဘက်လေးတန်ပေါ့ဗတိဘာလေးဘက်လေးတန်ထည့်ပြီးစိုက်လို့ရှိရင်လည်းအဲရပါတယ်။နောက်တချို့ကြတော့ဗာလဲဆိုလို့ရှိရင်ထိုင်းမှာဆိုရင်ပတ်ပတ်လေတောင်ဝိုင်းဝိုင်းလေးစိုက်ထားအဲဗတိဘာကနေပြီးတော့ကာထားတာပေါ့ဆရာမရင်စီးပြီးတော့သူကကာပြီးတော့အပင်ကို supporting လုပ်တဲ့အနေထားမျိုးတွေနဲ့စိုက်တာတွေလည်းဒါရှိပါတယ်။နောက်တချို့ဆိုရှင်ပေါ့လေဟိုရှင်ဆိုင်တာပေါ့ဥမာဒီပိန်းနှဲပင်တပင်ကိုရှင်ဆိုင်တာပေါ့ဗတိဘာပတ်ပတ်လေးဆိုင်ထားတဲ့ပိန်းနှဲပင်နဲ့မဆိုင်တဲ့အပင်နဲ့ဟိုကအတုတ်ကြီးဖြစ်နေပြီဒီဘက်ကပိန်ပိန်လေးပဲရှိသေးရဲ့ဒါမျိုးပုံနေလဲတင်ညရယ်ပေါ့နော်ဒါပေမဲ့လည်းကျမတို့ကတော့ဒီလိုမျိုးပေါ့နော်ရေရှားတဲ့ဒေသတွေမိုးခေါင်ရေရှားဒေသတွေရေမရှိဘူးလို့ညင်းနေမဲ့စားရေကိုရွာချတဲ့မိုးရေလောင်းလိုက်တဲ့မိုးရေကိုထိန်းနိုင်တဲ့အဲ့ဒီရှိဟာတခြားကိုစီမသွားပဲနဲ့ကိုယ်ဆိုင်ခင်းမှာပဲကြံခဲ့နိုင်တဲ့ဗတိဘာကိုကိုယ်ဆိုင်တဲ့အပင်နဲ့တွဲဆိုင်လိုက်ခြင်းအဖြစ်ပေါ့လေရှိဟာအလဟတ်တမဖြစ်တော့ဘူးကိုယ့်ရဲ့မြေကြီးသည် underground water table မြင့်လာတယ်မြင့်လာတဲ့အတွက်ဒီမိုးခေါင်တဲ့ကာလကိုဟိုရဲရဲဝံ့ဝံ့ရင်ဆိုင်နိုင်တယ်ပေါ့နော်ဒါကြောင့်မလို့ဗတိဘာနဲ့တွဲဆိုင်ဖို့ပေါ့ကျမကတော့ဟိုတကယ်ကိုကိုယ်တွေ့လေးနဲ့ဆရာမကိုပြောပြတာဖြစ်ပါတယ်ဆရာမ
ကျေးဇူးများကြီးတင်ပါတယ်ဆရာမ
ဟုတ်ကဲ့ပါရှင
်ဒေါက်တာတန်းတန်းရှင်ရဲ့ပြောကြားခြင်းနဲ့လည်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပေးရစီနောက်တစ်ပတ်မှပြန်ပြီးဆုံရအောင
် VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်
VOA အမေရိကန်တန်ကထုတ်လွှင့်ခဲ့တဲ့စီစဉ်နေတဲ့ပတ်သက်လို့ဝေဖန်အကြံပြုခြင်းနဲ့ဒါမှမဟုတ်ခုဒေတာတွေကသတင်းထူးတွေကိုပေးပို့လို့ရဆိုရင်တော့ burmese@voanews.com ကိုပေးပို့နိုင်ပါတယ်ခင်ဗျာအခုတော့ကျွန်တော်တို့ရဲ့စနေနေ့အစီအစဉ်တွေလည်းပြီးဆုံးကာနေပြီဖြစ်လို့ထိတ်တန်းသတင်းတွေကိုကျွန်တော်ကပဲပြန်လည်စူးစီးအချင်းချင်းတင်ပြပါမယ်ခင်ဗျာရာဂီမုန်တိုင်းရဲ့တည်ရောက်မှုကြောင့်ပဲခူးတိုင်းမန္လေးတိုင်းကရင်ပြည်နယ်ရှမ်းပြည်နယ်ကယားပြည်နယ်တွေမှာရေဘေးတံကိုအကြီးအကျယ်ခံစားနေကြရပါတယ်ပြည်내တိုင်းခုနှစ်ခုမှာရေကြီးနေပြီးတော့သေဆုံးသူ33ယောက်ထဲမှနေရှိနေတယ်လို့ပြောင်းရွှေ့နေရာချထားပေးရတဲ့အင်ဂျီ4000ကျော်ရှိပြီးရေဘေးကယ်ဆယ်ရေးစခန်း200နီးပါးမှာနေရာချပေးထားတယ်လို့စစ်ကောင်စီဘက်ကတောက်ကြနေမှာသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့ဒေသအသီးသီးမှာရှိတဲ့လူမှုကွန်ရက်အဖွဲ့တွေကကောက်ယူထားတဲ့အချက်လက်တွေအရဆိုရင်တော့တိုင်းနိုင်ငံလုံးမှာသေဆုံးသူက400ကျော်ရှိနိုင်ပြီးတော့အကူအညီလိုအပ်နေသူကသိန်းကျပ်ရှိနိုင်တယ်လို့ကွန်ရက်ကယ်ဆယ်ဆောင်ရွက်နေသူတွေကပြောပါတယ်။နိုင်ငံတကာသတင်းတွေမှာတော့ American သမ္မတ Joe Biden ဟာမကြာသေးခင်ကမှအသစ်တက်လာတဲ့ Britain ဝန်ကြီးချုပ် Keir Starmer နဲ့တောက်ချာနေကအင်ပီရိုမှာတွေ့ခဲ့ပါတယ်။ဒီတွေ့ဆုံမှုမှာ Ukraine နဲ့ Israel အတွက်ထောက်ကူပေးရေးကိစ္စရပ်တွေကိုထည့်သွင်းဆွေးနွေးခဲ့ကြပါတယ်။တခါ Gaza အရေးနဲ့ Palestine နိုင်ငံထူထောင်ပေးရေးအတွက် Spain အစိုးရကတောက်ချာနေမှာဥရောပနဲ့ Muslim နိုင်ငံတွေကကိုယ်စားလှယ်တွေနဲ့ Madrid မြို့တော်မှာအစည်းအဝေးကျင်းပနေချိန်မှာပဲ Jordan အနောက်ဖက်ကမ်းဒေသက Tubas မြို့မှာတော့ဗုဒ္ဓုံးနဲ့ Israel လေကြောင်းတိုက်ခတ်မှုကြောင့်သေဆုံးခဲ့ရသူ9ဦးရဲ့ဇာပနာကိုကျင်းပခဲ့ကြပါတယ်ခင်ဗျာ။နောက်ကျမကြီးနဲ့ဆက်ဆက်သတင်းတပုတ်မှာတော့ကမ္ဘာအဆင်းရဲဆုံးနိုင်ငံတွေမှာနေထိုင်တဲ့ခုခံအားအနည်းဆုံးဖြစ်နေသူတွေကို Mpox လို့ခေါ်တဲ့မြောက်ကျောက်ယောဂကာဝယ်ဆေးထိုးတာနဲ့ယောဂရှိမရှိစမ်းသပ်မှုတွေကုသမှုတွေလုပ်ပေးဖို့ကမ္ဘာကျမကြီးအဖွဲ့ဖြစ်တဲ့ WHO နဲ့မိတ်ဆွေအဖွဲ့တွေကတောက်ကြနေမှာအစီအစဉ်တွေချမှတ်ခဲ့ကြပါတယ်ခင်ဗျာ။ဒီနေ့တွေထိတ်တန့်သတင်းအချင်းတွေကတော့ဒီလောက်ပါပဲခင်ဗျာ။ကုမနခင်အစီအစဉ်ထုတ်လွှင့်မှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်ဗျ။ရုပ်တံဒါရိုက်တာကတော့ဂျမယ်ဒီဂယ်ဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့အစီအစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ညီညာရေးပါဗျာ။ဒီကနေ့မနေ့အစီအစဉ်လေးကိုရေဒီယိုအပြင် VOA website, YouTube, Facebook စာမျက်နှာတွေကနေကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ခင်ဗျာ။ ဗီအိုအမေရိကန်တန်ရဲ့မနေ့ပိုင်းအစီအစဉ်လေးကိုဒီမှာပဲအဆုံးသတ်ပြစေခင်ဗျာတော်တာရှင်နဲ့တကွမြမပြည်သူပြည်သားအလုံးရေဘေးပါဝဲဘေးရန်ရဲ့အပေါင်းအကင်းဝေးပြီးတော့ကျန်းမာကြစေကြောင်းဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာ